Welcome to the Voice of America in Burmese.
မင်္ဂလာပါ Washington မြို့တော် VOA American တန်ကနေ2020ပြည့်ဒီဇင်ဘာလ9ရက်ဗုဒ္ဓဘုရားနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကပူးတွဲတင်ဆက်မှာပါ။ American ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Pfizer နဲ့ GermanBiontech ကနေထုတ်တဲ့ COVID-19 ကာကွယ်ဆေးကို American မှာအရေးပေါ်အသုံးပြုရေးခွင့်ပြုချက်ရဖို့ပုံမူနှိစက်လာနေပြီဖြစ်ပါတယ်။ဒီကာကွယ်ဆေးဟာကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးမှာအခိုင်အမာအကာအကွယ်ပေးရာတွေ့ရတယ်လို့ FDA American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာနကအင်္ဂါနေ့ကသူတို့ရဲ့စမ်းသပ်စစ်ဆေးတွေ့ရှိချက်တွေကိုထုတ်ပြန်ခဲ့ပြီးနောက်အခုလိုနှိစက်လာတာဖြစ်ပါတယ်။ American FDA ရဲ့ထုတ်ပြန်ချက်ဟာ Pfizer BioNTech ရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုရေးပထမဆုံးခွင့်ပြုချက်အပြည့်အဝပေးခဲ့တဲ့ဗြိတိန်နိုင်ငံမှာဒီကာကွယ်ဆေးကိုစတင်သုံးစွဲတဲ့နေ့နဲ့လဲတိုက်ဆိုင်နေတာပါ FDA ကထုတ်ပြန်တဲ့အချက်လက်စာရွက်စာရင်းတွေဟာကမ္ဘာအတိုင်းအဝိုင်းအနေနဲ့ကာကွယ်ဆေးနဲ့ပတ်သက်လို့စမ်းသပ်စစ်ဆေးမှုရလဒ်တွေကိုပထမဆုံးအသေးစိတ်သိစေဖို့ဖော်ပြထားတာဖြစ်ပါတယ်လာမယ့်ကြာသပတေးနေ့မှာတော့လွတ်လပ်ပြီးကျွမ်းကျင်သူတွေပါဝင်တဲ့ FDA အကြံပေးကော်မတီကနေကာကွယ်ဆေးကိုအသုံးပြုဖို့ထောက်ခံမလားမထောက်ခံဘူးလားဆိုတာမဲပေးဆုံးဖြတ်တော်မှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကို FDA ဘက်ကမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့စည်းမျဉ်းမရှိပေမဲ့အခုလိုကော်မတီရဲ့အကြံပြုချက်ကိုများသောအားဖြင့်လက်ခံလိမ့်ရှိပါတယ်။ဒီအတော်အတွင်းမှာပဲဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကဆေးသုတေသီတွေနဲ့ဆေးဝါးကုမ္ပဏီ AstraZeneca ကနေသူတို့ထုတ်တဲ့ COVID-19 ကာကွယ်ဆေးဟာဗိုင်းရပ်စ်ကိုတိုက်ဖျက်ရမှာအန္တရာယ်ကင်းပြီးထိရောက်မှုရှိတယ်ဆိုတဲ့ရလဒ်ကိုတွေ့ရကြောင်းအင်္ဂါနေ့ကကြေညာခဲ့ပါတယ်။COVID-19 ကပ်ရောဂါကာလမှာကျင်းပတဲ့ American ရွေးကောက်ပွဲဆိုင်ရာပြောင်းလဲမှုတွေဟာလုံထုံးလုံနီးနဲ့မညီဘူးဆိုပြီး Texas ပြည်နယ်အစိုးရကသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့အနေနဲ့ American တရားရုံးချုပ်မှာအင်္ဂါနေ့ကအမှုတင်သွင်းခဲ့ပါတယ် Texas ပြည်နယ်ကအဓိကတရားစွဲဆိုခဲ့တဲ့ပြည်နယ်တွေကတော့ Georgia, Michigan, Pennsylvania နဲ့ Wisconsin တို့ဖြစ်ပါတယ် Republican Party ဝင် Texas ပြည်နယ်ရှေ့နေချုပ် Ken Paxton ရဲ့ကြေညာချက်မှာဒီနေ့ရီအချင်းချင်းကြားမှာတရားစွဲဆိုနိုင်တဲ့လုံထုံးလုံနီးအရာတက်ဆစ်ပြည်နယ်အနေနဲ့ဗဟိုတရားရုံးချုပ်ကိုတိုက်ရိုက်အမှုတင်သွင်းခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တက်ဆစ်ပြည်နယ်ရဲ့တရားစွဲဆိုမှုဟာနိုဝင်ဘာလ3ရက်ရွေးကောက်ပွဲမှာထရမ့်ကရှုံးနိမ့်ပြီးဒီမိုကရက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရခဲ့တာကိုအပြောင်းအလဲဖြစ်ဖို့တရားဥပဒေဆိုင်ရာနောက်ဆုံးကြိုးပမ်းမှုလည်းဖြစ်ပါတယ်။Republican နေအုပ်ချုပ်တဲ့ Texas ပြည်နယ်ရဲ့တရားစွဲဆိုချက်ထဲမှာတော့ပြည်နယ်လေးခုကရွေးကောက်ပွဲအရာရှိတွေဟာစာတိုက်ကနေပေးတဲ့မဲတွေကိုလိမ်လည်မှုမှာကာကွယ်ဖို့ပြက်ကွက်ခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့ရွေးကောက်ပွဲဆိုင်ရာပြဋ္ဌာန်းချက်တွေကိုသေးသိမ့်စီတယ်လို့စွပ်စွဲထားပါတယ်။အီရန်နိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီအတွက်ငွေကြေးဆိုင်ရာဝန်ဆောင်မှုပေးနေတဲ့ဘဏ်တွေကိုတန်းခတ်အရေးယူဖို့မရှိကြောင်း American ဗဏ္ဍာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဥရောပသမဂ္ဂဘက်ကတတ်ညာမှုပေးဖို့မေတ္တာရက်ခံခဲ့ပြီးတဲ့နောက်အခုလိုအင်္ဂါနေ့ကကြေညာချက်ထွက်ပေါ်လာတာပါ။အီရန်အပေါ်ပိတ်ဆို့အရေးယူမှုနဲ့ပတ်သက်လို့ရှင်းပြထားတဲ့အဲ့ဒီထုတ်ပြန်ချက်မှာလက်သန့်စင်စေကျော်ရေးအသက်ရှူဆက်ကရိယာတွေဒါမှမဟုတ်ကိုရီးကိုတာအကာအကွယ်ပစ္စည်းကရိယာတွေအပါအဝင်ကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာအထောက်အကူပစ္စည်းတွေအတွက်ငွေကြေးထောက်ပံ့မှုမှာနိုင်ငံခြားဘဏ်တွေကအရေးယူတန်ခတ်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေကပြောကြားဖော်ပြထားပါတယ်။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ပြီးတဲ့နောက်ရှိလာမယ့်မြောက်ပိုင်းအိုင်ယာလန်နဲ့ပတ်သက်တဲ့ရှုပ်ထွေးမှုရှိနေတဲ့အစီအစဉ်တွေကိုညှိနှိုင်းဖို့သဘောတူညီချက်ကိုအင်္ဂါနေ့ကနှစ်ဖက်လုံးကကြေညာခဲ့ပါတယ်။အိုင်လန်ဝန်ကြီးချုပ်မိုက်ကယ်မာတင်ကလည်းဒီသဘောတူညီချက်ဟာအပြုသဘောဆောင်တဲ့ဆွေးနွေးမှုရလဒ်ဖြစ်ကြောင်းအင်္ဂါနေ့ကအိုင်လန်လွှတ်တော်မှအခုလိုပြောသွားပါတယ်
။ Those negotiations went smoothly in the last 2 weeks and have ironed out a lot of difficulties.
လူငယ်တွေနဲ့ပတ်အတွင်းဒီလိုဆစ်ဆန်ညှိနှိုင်းမှုတွေဟာအဆင်ပြေချောမွေ့လာခဲ့ပြီးအခက်အခဲတော်များများကိုလည်းဖယ်ထုတ်နိုင်ခဲ့တာပါ။အခုလိုဆွေးနွေးမှုမျိုးဟာကျွန်းနိုင်ငံတွေရဲ့စီးပွားရေးအရာ၊နယ်နိမိတ်တွေအရာအပြုသဘောဆောင်ပါတယ်လို့ပြောသွားတာပါ။ဒါအပြင်အိုင်လန်အတွက်စိန်ခေါ်မှုတွေဖြစ်ရှိနေတဲ့ဗြိတိန်နဲ့ဥရောပသမဂ္ဂကြားအနာဂတ်ကုန်သွယ်မှုဆက်ဆံရေးအကျိုးဆက်တွေပဲဖြစ်တယ်လို့လည်းသူကပြောသွားပါတယ်။ဗြိတိန်နဲ့ဥရောပသမဂ္ဂကြားပုံမှန်ကျေပြန့်တဲ့ကုန်သွယ်မှုသဘောတူညီချက်ကိုနက်နက်ချင်းဆိုင်တွေ့ဆုံဆွေးနွေးကြဖို့နှစ်ဖက်လုံးအဆင်သင့်ဖြစ်နေကြကြောင်းလည်းနှစ်ဖက်တာဝန်ရှိသူတွေကထုတ်ပြန်ကြေညာထားပြီးဖြစ်ပါတယ်။ဗြိတိန်ရဲ့အစိပ်ပိုင်းဖြစ်နေတဲ့မြောက်ပိုင်းအိုင်ယာလန်နဲ့ပတ်သက်လို့ပုံမှန်ကျေပြန့်တဲ့နေဆက်ကုန်သွယ်ရေးသဘောတူညီချက်ရဖို့မျှော်လင့်ချက်တချို့ကိုအိုင်ယာလန်နိုင်ငံကလည်းကန့်လှမ်းခဲ့ပါတယ်။ အိုင်ယာလန်ဟာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ရှိနေပါတယ်ရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5.85 နဲ့ဒိုင်းနိုမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာမနေ့ည7နာရီအချိန်ထုတ်ပြန်ချက်အရ COVID-19 လူနာအသစ် 1,308 ရောက်ထပ်မံတွေ့ရှိတာကြောင့်ကုသသူစုစုပေါင်း 31,939 ရောက်ရှိသွားပြီဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့အတွက်တက်ခွဲနမူနာ 23,000 ကျော်ကိုစစ်ဆေးခဲ့တာမှာအခုလိုရောဂါကုသခံရရသူ 1,300 ကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID ကဝဲဆေးရတဲ့အခါအမြန်ဆုံးစပြီးသုံးဖို့စီစဉ်နေပြီဖြစ်ပေမဲ့ကာကွယ်ဆေးအကျိုးသက်ရောက်မှုအပြည့်အဝရှိစေဖို့ပြည်သူလူထုအနေနဲ့သတိထားဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ်
။အခုဆိုလို့ရှိလို့ရှိရင်တော့ကာကွယ်ထိုးဆေးကိုတချို့နိုင်ငံတွေမှာစပြီးတော့သုံးနေပါတယ်။သုံးနေတယ်သုံးနေတယ်ဆိုတော့တချို့နိုင်ငံတွေမှာကြေကြေပြန့်ပြန့်ဒီအပတ်စပြီးတော့သုံးတော့မယ်ဆိုပြီးကြေညာထားတာရှိတယ်။တချို့တွေကစပြီးတော့တောင်မှသူဆန်းပြီးတော့သုံးနေပါတယ်။ဒီတော့ကျွားတဲ့နိုင်ငံကလည်းကာကွယ်ဆေးရတဲ့အခါမှာကာကွယ်ဆေးသုံးလို့အရှင်ပြေမဲ့အချိန်မှာဆိုရင်အများဆုံးစပြီးသုံးဖို့ကျွန်တော်တို့စီစဉ်ပါတယ်။သို့သော်ညာလေပြည်သူလူထုအနေနဲ့ဒီလိုဒီကာကွယ်ဆေးရဲ့အကျိုးသက်ရောက်မှုပေါ့နော်။အပြည့်အဝခံစားဖို့ဆိုရင်အခုချိန်မှာတိတ်ပြီးတော့သတိထားဖို့လိုတယ်။ကျွန်တော်ဘာလို့ဒီလိုပြောရတာလဲဆိုတော့တချို့ကနေပြီးတော့ကာကွယ်ဆေးရတော့မှာပဲဆိုပြီးတော့ပော့သွားမှာကိုကျွန်တော်ဆွေးရင်ပါတယ်။ဒီလိုပော့သွားလို့မဖြစ်ပါဘူး။
ကိုဗစ်ရောဂါရဲ့နောက်အကျိုးဆက်ဘယ်လိုရှိမလဲဆိုတာမသိတဲ့အတွက်ပို့ဆလို့မရကြောင်းဒေါန်ဆန်းစုကြည်ကကိုဗစ်နောက်ဆုံးအခြေအနေပြည်သူကိုအစီအကံတင်ပြရမှာထက်သွင်းပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ကြောင့်သေဆုံးသူက19ယောက်ရှိခဲ့ပါတယ်ဒါကြောင့်သေဆုံးသူစုစုပေါင်း 1,152 ယောက်ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်နိုင်ငံ10နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရာမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထည့်သွင်းသတ်မှတ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။ဘာသာရေးလွတ်လပ်မှုကိုပုံစံသွင်းပြီးစွစွရွရွဆက်လက်ချိုးဖောက်နေတဲ့နိုင်ငံတွေကိုရေးယူတဲ့1998ခုနှစ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်အဲ့ဥပဒေအရအခုလိုထည့်သွင်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အတူတရုတ်၊ Eritrea၊ Iran ၊ Nigeria ၊မြောက်ကိုရီးယားပါကစ္စတန်၊ Saudi Arabia၊ Tajikistan နဲ့ Turkmenistan နိုင်ငံတွေလည်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုစွန့်ရင်ရတဲ့နိုင်ငံတွေအဖြစ်ထပ်သွင်းသတ်မှတ်ခံရပါတယ်။အဲ့ဒီနိုင်ငံတွေနေတူ El Shabab, Al Qaeda, Boko Haram, Hayat Tahrir al-Sham, The Houthis, Jamaat Nasser al-Islam wa Muslimi, ISIS, ISIS နဲ့ဆက်နွယ်နေတဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့တာလီဘန်အဖွဲ့တွေကိုလည်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအထူးစွန့်ရင်ရတဲ့အဖွဲ့တွေအဖြစ်သတ်မှတ်လိုက်ပါတယ်။ဒါအပြင်ကိုမိုရိုစ၊ကျူဘာ၊နီကရာဂွာနဲ့ရုရှားနိုင်ငံတွေကိုလည်းအထူးဆောင်ကြည့်ရမယ့်နိုင်ငံတွေစီးရင်မှာထည့်သွင်းထားပါတယ်။အဲ့ဒီနိုင်ငံတွေရဲ့အစိုးရတွေကဘာသာရေးလွတ်လပ်ခွင့်ဆူဆူရွရွချိုးဖောက်နေတာကိုလက်ခံဒါမှမဟုတ်သူတို့ကိုယ်တိုင်ကပါဝင်ဆောင်ရွက်နေတဲ့အတွက်အခုလိုတတ်မလိုက်တာလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ခ်ပုံပီယိုရဲ့ကြေညာချက်မှာပါရှိပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဝေးလံတဲ့ဘာစန်ချာချွန်ပေါ်အာရမရွှေပြောင်းပေးနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရက်ဆိုင်ပုံနဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုပြန်လည်ဖွင့်ပေးဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဗ်ဒယ်မိုမန်စီကိုအမေရိကန်အောက်လွှတ်တော်နိုင်ငံရဲ့ကော်ပိုရိတ်ဥက္ကဋ္ဌအောက်လွှတ်တော်အမတ်အီလီယိုအန်ဂယ်နဲ့အထက်လွှတ်တော်အမတ်အက်ဒရက်မက်ခီတို့ကဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့စာပေးပို့ပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်နေချိန်မှာလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့နဲ့ဂျမိုင်းဝန်ဆောင်မှုပေးဖို့ဆက်သွယ်ရေးလုပ်ငန်းတွေကိုအသုံးပြုနိုင်ဖို့ကအရေးကြီးကြောင်းဒါကြောင့်ဆက်သွယ်ရေးတွေပြန်လည်ဖွင့်ပေးဖို့တိုက်တွန်းကြောင်းအမေရိကန်အမတ်တွေရဲ့ပေးစာမှာပါရှိပါတယ်။ဒါအပြင်ဘာစန်ချာဂျွန်ကလူနေထိုင်ဖို့စိတ်ချလုံခြုံကြောင်းကုလသမဂ္ဂအဖွဲ့တွေကအဆုံးဖြတ်ပေးတဲ့အထိအဲ့ဒီဂျွန်ကိုဒုက္ခသည်တွေကိုအာရမရွှေပြောင်းနေတာတွေကိုရက်ဆိုင်ထားဖို့ကိုလည်းအမေရိကန်အမတ်တွေကတောင်းဆိုထားပါတယ်။2019ကမြန်မာစစ်တပ်ကရိုဂျာအာဆာလက်နက်ကိုင်တပ်တွေကိုတုံ့ပြန်ရာကနေပြည်တော်ရှေ့လျင်းစီမံချက်တွေလွတ်ဆောင်နေချိန်မှာရိုဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါရိုဂျာအတုပ်ကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပေမဲ့အခုချိန်ထိအကောင့်တွေဖော်နိုင်ခြင်းမရှိသေးပါဘူးခင်ဗျ ဂျပန်အစိုးရကအမေရိကန်ဒေါ်လာဘီလီယံ900တန်ဖိုးရှိတဲ့စီးပွားရေးပြည်လဲလို့ထားရဲ့အစီအစဉ်ကိုအင်္ဂါနေ့ကအတည်ပြုလိုက်ပါတယ်ဒါဟာဒီပန္နရေးနှစ်ထဲတတိယမြောက်စီးပွားရေးပြန်လည်နှုတ်ထရေးအစီအစဉ်ဖြစ်ပါတယ်။ COVID-19 တုံ့ပြန်ရေးစီမံချက်တွေအပါအဝင်ပတ်ဝန်းကျင်နဲ့သဟဇာတာဖြစ်မဲ့ဤပညာဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေလည်းပါဝင်ပါတယ်။ကမ္ဘာတဝန်းကနိုင်ငံတွေမှာ COVID-19 ကာယရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြားကန်ဖို့ငွေကြေးမြောက်များသုံးစွဲနေတဲ့အချိန်မှာဂျပန်နိုင်ငံရဲ့တတိယမြောက်နဲ့ပမာဏအများဆုံးစီးပွားရေးပြန်လည်နှုတ်ထရေးအစီအစဉ်ကိုအခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ရန်ငွေ 83.6 ထရီလီယံနဲ့ညီမျှတဲ့အခုအစီအစဉ်မှာချင်းငွေအစီအစဉ်တွေပါဝင်သလိုအစိုးရအသုံးစရန်ငွေထရီလီယံ40လည်းပါဝင်ပါတယ်။စက်တင်ဘာလကစပြီးတာဝန်ထမ်းဆောင်ခဲ့တဲ့ဖူဂျီဂျိုယိုရှိဟိဒေဆူဂါရဲ့စီးပွားရေးပြန်လည်နှုတ်ထရေးဆိုင်ရာပထမဆုံးအစီအစဉ်လည်းဖြစ်ပါတယ်။အခုအစီအစဉ်အရဂျပန်သက်ကြီးရွယ်ဖို့တွေအတွက်လုပ်ငန်းဆောင်တာတွေနဲ့ကျန်းမာရေးဌာနတွေကိုငွေကြေးထောက်ပံ့ပေးမှာဖြစ်သလိုခီးသွွားလုပ်ငန်းကိုမိခိုနေရတဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနေတဲ့ပြည်တွင်းခီးသွွားလာရေးအစီအစဉ်ကိုထောက်ပံ့ကြေးဆက်လက်ပေးသွားမှာလည်းဖြစ်ပါတယ်။ပတ်ဝန်းကျင်နဲ့သဟဇာတာဖြစ်တဲ့ဤပညာတိုးတက်ရေးအတွက်လည်းဒေါ်လာဘီလီယံ20သုံးစွဲမှာဖြစ်ပါတယ်။ဗုဒ္ဓဦးနေမနပိုင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူတင်ပြခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
တောရရှင်များရှင်ကျမတင်ဂီထိုက်ပါမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားသူ2000လောက်ကိုကုသပေးနေရတယ်လို့ဒေသတိုင်းလူလူက Quarantine Center တွေမှာပါကျန်းမာရေးစောင့်ရှောက်မှုပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေခြေကုံလက်ပန်းကျနေပါပြီရေရှည်မှာကျန်းမာရေးဝန်ထမ်းမလုံလောက်မဲ့ရေဆိုးရိမ်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကန့်သတ်ထိန်းချုပ်ရေးဒေသတိုင်းနီးပါးမှာစေတနာဝန်ထမ်းတွေအကူအညီနဲ့ကွာရန်တီးစင်တာတွေဖွင့်လှစ်ပြီးလူရာနဲ့ထောင်နဲ့ချီလက်ခံစောင့်ရှောက်လာခဲ့တာလနဲ့ချီရှိခဲ့ပါပြီ။သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်က
အဲ့တော့ဟိုပြောရမယ်ဆိုရင်တချို့ဝန်ထမ်းတွေဆိုရင်ကိုကအဆပေါ့နော်ဖပြေးကျင်စိတ်တောင်ပေါက်ဒါအမှန်တိုင်းပြောတာပါ။နော်ဖပြေးကျင်စိတ်တောင်ပေါက်တယ်ပေါက်တယ်ဆိုတာဟိုပင်မလုံးအကြီးလို့ပေါ့နော်ဒါပေမဲ့ပေါက်ပေမဲ့ယနေ့ချိန်ကြီးတော့အကောင့်ထဲမဖို့ဖြစ်သေးပါဘူ
းဒီ quarantine center တွေမှာစနစ်တကျလေ့ကျင့်ထားတဲ့ကျန်းမာရေးဝန်ထမ်းအနေငယ်နဲ့ချိချက်ပြီးစေတနာဝန်ထမ်းတွေနဲ့လဲပတ်နေတာပါကျန်းမာရေးဝန်ထမ်းတွေမှာ COVID-19 ကူးစက်မှုတွေလည်းရှိလာတယ်လို့သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်ကပြောပါတယ
်ဒါအခုလိုဟိုနေဆရာဝန်တွေရောဆရာမတွေရောပေါ့နော်ဒီတေဆုံးတေတဲ့လူတွေလည်းရှိတယ်နော်ဒီလိုလူတွေလည်းရှိတယ်ဒါပေမဲ့အခုလိုပေါ့အဲ့လိုထိသွားလို့ထိသွားလို့ကွာရန်တင်းဝင်တဲ့ခါကျရင်လည်းအဲ့ဒီကျန်းမာရေးဝန်ထမ်းတွေအစားပေါ့ဒီလက်ဝါတဲ့ကွာရန်တင်းဝင်နေတဲ့ကျန်းမာရေးဝန်ထမ်းတွေအစားလည်းဖြည့်ဆည်းပေးတာမရှိဘူးလေမရှိတဲ့ခါကျတော့အလုပ်ကိုနှစ်ဆလောက်ရတာပေါ့နှစ်ဆလောက်ရတဲ့ခါကျတော့ကျန်းမာရေးဝန်ထမ်းတွေကရှေ့တန်းမှာလှုပ်လှုပ်ရတာစိတ်သက်ကောလူရောပေါ့နော်ဟိုဒီကဟိုကြဆင်းနေပြီလေ
ကျန်းမာရေးဝန်ထမ်းတွေ COVID-19 ရောဂါဖြစ်လို့တီးတန့်ခွဲခြားနေထိုင်ပြီးကုသမှုခံယူရခြင်းလစ်လတ်သွားတဲ့ကျန်းမာရေးဝန်ထမ်းအစာထိုးပေးနိုင်တာမျိုးမရှိတဲ့အပေါ်မှာအုတ်ချုပ်ရေးပိုင်းကလည်းစိုးရိမ်နေကြပါတယ်။ဦးတန်းလိုင်ဟာရန်ကုန်တိုင်းတောက်ကလာပမြို့နယ်အုတ်ချုပ်ရေးအဖွဲ့ဝင်ဖြစ်ပါတယ်
။သူတို့တွေဒီလိုမျိုးဒီယောဂါတွေအများဆုံးကူးစက်သွားမယ်ဆိုရင်တော့တော်တော်လေးတော့ဒီကျွန်တော်အုတ်ချုပ်ရေးပိုင်းတွေရောအောက်ခြေရာဒီပြည်သူလူထုတွေပုံမှာတော့ကောင်းမွန်ကောင်းမလေးဖြစ်သွားနိုင်ပါတယ
်။လက်ရှိမှာတော့နိုင်ငံတော်ကကွာရန်တီးစင်တာတိုင်းမှာလူအပြည့်ဖြစ်နေပြီးကျန်းမာရေးဝန်ထမ်းတွေလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမဲ့အရေးကြောင့်မိသားစုနဲ့ခက်ခွာခွာနေနေကြရပါတယ်။သူနာပြုဆီယမ်မဒေါ်ဝင်းဝင်းမြင့်က
မားဆိုရင်အမေတူရှိတယ်အမေအသက်80ကျော်အမေရှိတယ်။ယောဂခံရှိတယ်။အမအဲ့ဒီစကန်းဝေးတဲ့ကအမအမေစီကိုမကူးကွာ။ဒါပေမဲ့အမေတို့ကအခုချိန်ကြီးကဒီလိုကတ်ယောဂကို तू မမြင်ဘူးလေ။မမြင်ဘူးတော့ तू မလာတာဘယ်တမီးမလာတာဘယ် तू စိတ်ထဲမှာဟုံးနေဖြစ်တယ်အဲ့တော့သူဗီဒီယိုကောနဲ့ခေါ်ပေးရတယ်ကွာဟိုနှစ်ရက်ခြား၃ရက်ခြားတော့ဗီဒီယိုကောနဲ့ခေါ်ပေးရတယ်သူမျိုးပြရတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ကုသရေးတနည်းနည်းပါရှိလာချိန်မှာကျန်းမာရေးဝန်ထမ်းတွေလည်းဆက်ရောကိုပါပင်ပန်းနေကြပြီဖြစ်ပြီးပြည်သူတွေကြားကိုဗစ် -19 စီးကမ်းလိုက်နာမှုအားနေတာကြောင့်ရန်ကုန်တိုင်းဆွေရဘက်ကကျန်းမာဆောင်ရွက်ဖို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကအင်္ဂါနေ့မှာတောင်းဆိုပါတယ်နှကောင်းစီမျက်နှာကမဝတ်သူတွေကိုဈေးရောင်းဈေးဝယ်ခွင့်မပြုဖို့အများဆုံးတည်ယူပို့ဆောင်ရေးကိုတုံးဆွဲခွင့်မပြုဖို့ရန်ကုန်တိုင်းအစိုးရဘက်ကအရေးယူဆောင်ရွက်ပေးပါလို့ဝန်ကြီးဒေါက်တာမြင့်ထွေးက အင်္ဂါနေ့ဆွေးနွေးပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကိုတိုက်တွန်းပါတယ်။ကျန်းမာရေးဝန်ထမ်းတွေပင်ပန်းနေပြီဆိုတာကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကလည်းအစည်းအဝေးမှာအသိအမှတ်ပြုပြောပါတယ်။ COVID-19 လူနာနဲ့ထိတွေ့ခဲ့သူတွေလူနာတွေကိုအိမ်တွေဟိုတယ်တွေဆေးရုံတွေမှာကုသပေးနိုင်ရေးအတွက်ရန်ကုန်တိုင်းအစိုးရဘက်ကလည်းဆွေးနွေးနေပါတယ်ရှင်
။ COVID-19 ကရောဂါကြောင့်ကမ္ဘာစီးပွားရေးကျဆင်းလာနေချိန်မှာရွှေဈေးကတော့အခိုင်အမာအကောင်းလျက်ရှိပြီးတော့အယောင်းဝယ်တွေလည်းပိုပြီးတော့များလာနေပါတယ်။မလေးရှားနိုင်ငံမှာဆိုရင်လည်းရွှေဝယ်ယူစုဆောင်းတဲ့သူတွေပိုများလာနေတဲ့ဆိုတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းမှာဈေးနှုန်းခိုင်မာတဲ့ရွှေလက်ဝယ်ရနာပစ္စည်းဝယ်လူအားကအကြီးအကျယ်တက်သွားပြီးတော့ယင်းနည်းမြုံနံသူတွေရောတနိုင်တစ်ပိုင်းလုပ်တဲ့အသီးစားစီးပွားရေးလုပ်ငန်းရှင်တွေပါဝင်ငွေအမြတ်ဆုံးတွေရခဲ့ကြပါတယ်။ခြေတော်အားရှဒေသမှာစီးပွားရေးကျဆင်းနေပေမဲ့မလေးရှားနိုင်ငံမြောက်ပိုင်းကလတန်ပြည်နယ်ကလက်ဝယ်ရနာလုပ်တဲ့မိုက်မာရွှေကုမ္ပဏီကတော့ဒီနှစ်မှာစီးပွားရေးကောင်းနေပါတယ်။ကိုဗစ်ရောဂါကာလမှာတော့ပိုပြီးတော့အယောင်းတွေတက်လာတယ်လို့ကုမ္ပဏီညွှန်ကြားရေးမှူးမိုဟာမက်နူရမာမုတ်ကပြောပါတယ်။
Perkembangan dunia emas selepas COVID adalah lebih baik oleh kerana
COVID-19 ကရောဂါဖြစ်ပြီးတော့ရွှေလုပ်ငန်းကအခြေအနေပိုကောင်းလာပါတယ်။ဘာကြောင့်လဲဆိုတော့စီးပွားရေးကမတည်ငြိမ်ဘူးဆိုတာကမ္ဘာကြီးကသိနေပါတယ်
။အခုနှစ်မှာကရောဂါကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်တွေကျဆင်းခဲ့တဲ့အချိန်မှာရွှေဈေးကတော့တက်ခဲ့ပြီးတော့ပြီးခဲ့တဲ့ August လကဆိုရင်ရွှေတောင်ဆောက်ကိုဒေါ်လာ2000အထိစံချိန်တင်မြင့်တက်ခဲ့ပါတယ်။လူတွေကသူတို့မှာငွေတွေကိုပို့ပြီးတော့စိတ်ချရအောင်ရွှေတွေဝယ်စုကြတဲ့အတွက်ပြီးခဲ့တဲ့6လအတွင်းမှာအမေရိကန်ဒေါ်လာ19သန်းခွဲလောက်အထိစံချိန်တင်ရောင်းရခဲ့တယ်လို့ Magma ကုမ္ပဏီကပြောပါတယ်။သူတို့ကုမ္ပဏီကဆိုင်၄ဆိုင်ကနေတိုက်ရိုက်ရောင်းချသလိုအင်တာနက်အွန်လိုင်းကနေလည်းရောင်းချတာဖြစ်တယ်လို့ပြောပါတယ်။သူတို့ကုမ္ပဏီမှာပုံမှန်ဝယ်ယူနေတဲ့သူတွေအပြင်တစ်ဆင့်ကရောင်းပြီးတော့အမျက်စွန်းတွေကိုခွဲဝေယူတဲ့ကိုယ်စားလှယ်တွေလည်းရှိပါတယ်။ဒီထဲကတွန်းစုပေတာဆိုရင်သူတို့ဆိုင်ကပစ္စည်းတွေကို3လလောက်အချိန်ပိုင်းနဲ့ရောင်းဝယ်လုပ်ပြီးတော့အမေရိကန်ဒေါ်လာ13,000လောက်ရတယ်လို့ဆိုပါတယ်။
ကမ္ဘာရွှေဈေးကွက်ဆက်ပြီးတော့တက်နေတာကိုမြင်နေရပြီးလူတွေကလည်းအငြင်းကျဲလာပါတယ်ဘဏ်တွေမှာငွေတွေစုထားတာထက်ရွှေဝယ်စုထားတာကပိုပြီးတော့ကောင်းတယ်လို့လူတွေကမြင်လာကြပါတယ်ဘာကြောင့်လဲဆိုတော့သူတို့အနေနဲ့ဒါကိုလက်ဝယ်ရတနာလို့လဲဝစ်စင်အသုံးပြုနိုင်တယ်လို့ရွှေကိုလည်းတန်ဖိုးရှိတဲ့ပိုင်ဆိုင်မှုတစ်ခုဖြစ်နေတိမ့်ထားနိုင်ပါတယ်
သူနာပြူဆီယာမနော်ဖာဇီလာဂျမာလူတင်ကလည်းခရယောဂါကာလအတွင်းမှာဝင်ငွေပိုရအောင်ရွှေနဲ့လှုပ်တဲ့လက်ဝယ်ရည်နာတွေကိုရောင်းချခဲ့တယ်လို့ပြောပါတယ်။
Wanita semestinya memang untuk kecantikan tetapi sebenarnya
အမျိုးသမီးတွေကတော့သူတို့ဘာလို့သူတို့အလားဆင်မှုအတွက်ရွှေဝယ်ဖို့လှုပ်ကြပါလဲ။ဒါပေမဲ့ရွှေဝယ်ရာရဲ့အကျိုးကျေးဇူးကအနာဂတ်အတွက်ရင်းနှီးမြှုပ်နှံပြသလဲဖြစ်သွားပါလဲ
။လေးရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သတင်းပတ်6ပတ်ကြာလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ထုတ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွက်လိုက်ချိန်မှာတော့မလေးရှားနိုင်ငံသားတွေဟာရွှေတွေကိုအလူအယက်ဝယ်ယူခဲ့ကြတယ်လို့မလေးရှားနိုင်ငံရဲ့လက်ဝယ်ရည်နာနဲ့ဗဟိုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌစတီဗန်ချောက်ကပြောပါတယ်။အချိန်တော်ကြာငွေမသုံးစွဲတာနဲ့မလေးရှားအစိုးရကစီးပွားရေးတွေကိုအားကောင်းလာဖို့ရည်ရွယ်ပြီးတော့ချင်းငွေတွေကိုပြန်မဆက်ဖို့6လကြာတရားဝင်ရဆိုင်ခဲ့တာကြောင့်လူတွေမှာငွေပိုငွေရှံတွေရှိလာသလိုရွှေဆိုင်တွေလည်း23ဆလောက်ပို့ပြီးတော့ရောင်းရတယ်လို့သူကပြောပါတယ်။ဒါမဲ့မကြခင်မှာကာကွယ်သေးတွေထွက်ပေါ်လာဖို့ရှိတာကြောင့်ရွှေဈေးတွေအနည်းငယ်ပြန်ကျလာနေပေမဲ့ကမ္ဘာစီးပွားရေးပြန်လည်ထောက်ဖို့ကအခက်အခဲတွေရှိနိုင်တယ်လို့ကြွမ်းကျင်သူတွေကယူဆနေကြတဲ့အတွက်ရွှေနဲ့တခြားဖိုးတန်ကြောင်းမြေရနာတွေကတော့အချိန်ကာလတစ်ခုထိဈေးနှုန်းခိုင်မာနေဦးမှာဖြစ်တယ်လို့ယူဆနေကြပါတယ်။ဆန်ဝေးတက်ကဆိုစီးပွားရေးပါမောက်ခကင်လိုင်းကတော့ဘလို့အချက်တဲမှမဆိုရွှေကိုအဓိကပိုင်ဆိုင်မှုဖြစ်ထားရှိဖို့ကြီးကြတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ကျွန်တော်လည်းပါ
အီရန်ကသာ2015နျူကလ িয়ার သဘောတူစာချုပ်ကိုပြန်ပြီးလိုက်နာမယ်ဆိုရင်အမေရိကန်ကလည်းဒီစာချုပ်မှာပါဝင်သွားမယ်လို့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့ကြွမ်းကျင်သူတွေကတော့သမ္မတထရန့်အစိုးရကချမှတ်ထားတဲ့အီရန်တန်ခတ်ပိတ်ဆို့မှုတွေကိုဂျိုးဘိုင်ဒန်လက်ထက်မှာဖယ်ရှားနိုင်ပေမဲ့နျူကလ িয়ার စာချုပ်တဲပြန်ဝင်ပါဖို့ကတော့လွယ်ကူအောင်မှမဟုတ်သေးတဲ့အကြောင်း VOA သံတမန်သတင်းတော်ဆင်းနေစိတ်ပေးပို့တဲ့သတင်းတော်ကိုတင်ပြခြင်းပါတယ်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။နိုဝင်ဘာလနှောင်းပိုင်းမှာအီရန်ထိပ်တန်းနျူကလ িয়ার သိပ္ပံပညာရှင်မိုဆန်ဖာဂရီဇာဒက်လုံခြံခံရမှုကအရှေ့အလယ်ပိုင်းဒေသတွင်တင်းမာမှုကိုပိုတိုးလာစေသလိုအီရန်ပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒကိုပါရှုပ်ထွေးသွားစေပါတယ်။အီရန်ကသာ2015နျူကလ িয়ার စာချုပ်ကိုပြန်ပြီးလိုက်နာမယ်ဆိုရင်အမေရိကန်ကလည်းဒီစာချုပ်မှာပြန်လည်ပါဝင်မယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အီရန်နျူကလ িয়ার စာချုပ်ကနေအမေရိကန်နှုတ်ထွက်ဖို့နိုင်ငံသားဥက္ကဋ္ဌမိုက်ပွန်ပီယိုကိုယ်တိုင်ဆောင်ရွက်ခဲ့တာပါ။ အီရန်ပေါ်ပြင်းထန်တဲ့ဖိအားပေးမှုကိုလုပ်ခဲ့တာကအရှေ့အလယ်ပိုင်းဒေသဆိုင်ရာအမေရိကန်မူဝါဒကိုအခိုင်အမာပြသလိုက်တယ်လို့အိုဘားမားအစိုးရဟာအလျှော်ပေးတဲ့တန်တမန်နည်းကိုကျင့်သုံးခဲ့တယ်လို့ပွန်ပီယိုကပြောပါတယ
် With the help of our Gulf allies our maximum pressure campaign isolated Iran diplomatically militarily
ကျွန်တော်တို့ပင်လယ်ကွေ့မဟာမိတ်နိုင်ငံတွေရဲ့အကူအညီနဲ့အီရန်ကိုတန်တမန်ရေးစီရေးစီးပွားရေးအရာပါအထူးကြံအောင်ကြီးမားတဲ့တန်ခတ်မှုလုပ်ထားပါတယ်အခုထိဆိုရင်တန်ခတ်ပိတ်ဆို့မှု89ကြိမ်ရှိသွားပါပြီပုဂ္ဂလိကနဲ့အဖွဲ့အစည်းပေါင်း1500နီးပါးကိုရည်ရွယ်ပါတယ
်ဒီလိုပြင်းထန်တဲ့တန်ခတ်မှုတွေကဘယ်လောက်ထိရောက်မှုရှိသလဲဆိုတဲ့အပေါ်အကဲခတ်တွေကြားအငြင်းကွဲပြားနေပါတယ် James Carafano ဟာ Heritage Foundation ကဖြစ်ပါတယ်
Well, I think it's been very effective at limiting the ability of the regime to
အဲ့ဒီလိုလောက်တာကအတော့ကိုထိရောက်ပြီးဒေသတွင်းမှာဖြစ်လို့ဖြစ်စည်းလုံးမဲ့သူတွေကိုအီရန်ကငွေကြေးမထောက်ပနိုင်အောင်ဟန်တားနိုင်တဲ့သဘောလို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောသွားတာပါ Trader Pasi ဟာ Quincy နိုင်ငံရေးသူတည်သနာအဖွဲ့ကဖြစ်ပါတယ
် That policy has been a complete disaster at the end of the day because
တကယ်တမ်းကျတော့ဒီမူဝါဒကအလုံးစုံပြတ်သုံးရေးပါပဲဘာလို့လဲဆိုရင်အီရန်ကိုအကြီးအကျယ်ထိခိုက်စေတယ်ပဲထောင်းတော့အီရန်ရဲ့နိုင်ငံသားရေးမူဝါဒကဘယ်ဒေသအတွက်မှနည်းနည်းလေးတော့ပြောင်းသွားတာမျိုးမရှိတဲ့အပြင်နျူကလ িয়ার အစီအစဉ်ကတော့တိုးပြီးလှုပ်လာပါတယ်
။မကြာခင်တက်လာတော့မှဂျိုးဘိုက်ဒန်အစိုးရအဖွဲ့အစည်းနဲ့ချက်ချင်းဦးစားပေးလုပ်မဲ့အစီအစဉ်တွေမှာကိုဗစ် -19 ကာယရောဂါထိန်းချုပ်ရေးကထိဆုံးကဖြစ်ပြီးအီရန်အရေးကိစ္စလည်းပါဝင်ပေမဲ့ထိဆုံးစင်းမှာတော့မရှိဘူးလို့မြင်သူတွေရှိပါတယ်။ဟန်နရီရုံးဟာEurasia အဖွဲ့ကဖြစ်ပါတယ
်. In Washington anything related to Iran requires a really big political lift.
မြန်မာက Iran ရေးနဲ့ပတ်သက်လာရင်နိုင်ငံရေးသဘောတူညီချက်ရဖို့အတော်ခက်ပါတယ်. ဒီနေရာမှာမေးခွန်းထုတ်ချင်တာက Biden အဖွဲ့ဟာသူတို့အစိုးရတက်လာတာနဲ့နိုင်ငံရေးအရေးကိုချက်ချင်းချက်ထွင်ပါမလားဆိုတာပါပဲ.
Donald Trump ရဲ့အစိုးရဟာရုပ်မာတဲ့အစိုးရဖြစ်တယ်လို့ Iran နိုင်ငံရဲ့ဝန်ကြီး David Zarif ကဒီလာထဲမှာပြောကြားခဲ့ပါတယ်. Joe Biden အစိုးရတက်လာလို့မူဝါဒအပြောင်းလဲလုပ်ပြီးနျူကလ িয়ার သဘောတူစာချုပ်မှာအမေရိကန်ငကိုအတိုင်းပြန်ပါဝင်လာမယ်ဆိုရင်အီရန်ဘက်ကလည်းအပြည့်အဝလိုက်နာဆောင်ရွက်သွားမယ်လို့ဇာရစ်ကပြောကြားခဲ့ပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါ
ဖြူရီအမေရိကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်အပြက်ထုတ်လို့တင်ပြပေးသွားပါမယ်။ India accused China of helping rebel groups in Myanmar border မြန်မာနယ်စပ်ကတပ်ပုံတွေကိုတရုတ်ကအကူအညီပေးနေတယ်လို့အိန္ဒိယကဆွဆွဲဆိုတဲ့ခေါင်းစဉ်နဲ့ Bloomberg online သတင်းစာမှာ Saudi Ranjan San ကရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်။ပြီးကြတဲ့လတွေအတွင်းတိုက်ပွဲအရှိန်မြင့်လာနေတဲ့မြန်မာအိန္ဒိယနယ်စပ်အခြေစိုက်တပ်ပုံအုပ်စုတွေကိုထောက်ပံ့ပေးခြင်းအပြင်တရုတ်နိုင်ငံဟာအိန္ဒိယနိုင်ငံအပေါ်နောက်ထပ်ဆက်မျက်နှာသစ်တစ်ခုဖွင့်လာနေတယ်လို့အိန္ဒိယအရာရှိတွေကပြောကြားလိုက်ပါတယ်။အိန္ဒိယလုံခြုံရေးဌာနတော်တော်များများကဝန်ကြီးချုပ်မိုဒီရဲ့အဆိုအဝါကိုသတိပေးထားတာကတော့အိန္ဒိယနိုင်ငံကအလို့ရှိဆုံးသဘုံကောင်းဆောင်အနည်းဆုံး၄ဦးဟာတင်နန်းနဲ့လက်နက်အကူအညီတွေရဖို့တရုတ်နိုင်ငံတောင်ပိုင်းရှိကူမင်းမြို့ကိုပြီးခဲ့တဲ့အောက်တိုဘာလလယ်တဲကရောက်ရှိနေခဲ့တယ်လို့ဆိုပါတယ်။အမီမပေါ်လို့တဲ့သတင်းရက်ွက်အရဝါပြည်သွေးစီညွှန်ရည်အဖွဲ့ UWSA နဲ့ AA ရခိုင်လက်နက်ကန်တပ်တွေဟာတရုတ်ပြည်ကိုယ်စားလှယ်ဖြစ်အိန္ဒိယအရှိန်မြောက်ပိုင်းကတပုံအုပ်စုတွေကိုလက်နက်နဲ့ပုံခိုရနေရာတွေကိုထောက်ပံ့ပေးနေလို့យေတာထားပါဗျ။ပြီးခဲ့တဲ့အောက်တိုဘာ21ကအိန္ဒိယတပ်သားတဦးကိုမြန်မာနယ်စပ်မှာပြစ်ဒဏ်ခံရပြီးနောက်ထောင်ပေါင်းများစွာသောတပ်ဖွဲ့တွေကိုမြန်မာနယ်စပ်စီကိုပို့လွှတ်ထားတယ်လို့အိန္ဒိယအရာရှိတွေကဆိုပါတယ်။စိုးရိမ်မှုတွေတိုးပွားလာတဲ့အလျောက်အိန္ဒိယအစိုးရဟာပါကစ္စတန်တရုတ်နယ်စပ်တွေအပြင်အခုအခါမြန်မာနယ်စပ်မှာလုံခြုံရေးတိုးမြင့်လာနေလို့ဆိုပါတယ်။တရုတ်နိုင်ငံသားကြီးဝန်ကြီးဌာနကတော့အိန္ဒိယကိုတိုက်နေတဲ့တပုံအဖွဲ့တွေကိုလက်နက်ထောက်ပံ့နေတဲ့ဆွဆွဲချက်ပေါ်မှာညှင်းဆုပ်လိုက်ပြီးအခြားတိုင်းပြည်တွေရဲ့ပြည်တွင်းရေးမှာ၎င်းတို့ပါဝင်ပတ်သက်ခြင်းမရှိလို့ဆိုပါတယ်။တရုတ်နိုင်ငံကလက်နက်တင်ပို့ရောင်းချရမှာအမြဲတမ်းချင်းချင်းချင်းနဲ့တာဝန်ယူမှုရှိတယ်လို့လည်းဆိုပါတယ်။ဝါပြည်သွေးစည်းညင်းတွေတက်မတော် UWSA ကလည်းအိန္ဒိယတပုံအုပ်စုတွေကိုတရုတ်ပြည်ကိုစားဘလို့အထောက်ပံ့မှမပေးခဲ့ဘူးလို့ညှင်းဆုပ်ထားပြီးဝါဌာနချုပ်နဲ့အိန္ဒိယမြန်မာနယ်စပ်ဟာမိုင်ပေါင်း900လောက်ဝေးကွာတယ်လို့လည်းဆိုပါတယ်။အိန္ဒိယအရာရှိတွေကတော့ပြီးခဲ့တဲ့စက်တင်ဘာလ28ကလကောင်းတို့နယ်ကြားစောက်တပ်ဖွဲ့ကလက်နက်အမြောက်အများနဲ့လက်နက်မောင်းကို3ဦးကိုဖမ်းဆီးရမိခဲ့ပြီးအဆိုပါလက်နက်တွေကအိန္ဒိယမြန်မာနယ်စပ်မှာလှုပ်ရှားနေတဲ့နာဂတပုံတွေစီကိုပေးပို့ဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ဖမ်းဆီးရမိသူများရဲ့အဆိုအရအိန္ဒိယတပုံတွေကို AA ရခိုင်လက်နက်ကန်တပ်ဖွဲ့တွေကလက်နက်ထောက်ပံ့ပေးထားပြီး AA ကလည်းတရုတ်နိုင်ငံရဲ့ယင်းနီမြို့နယ်မှုတွေဖြစ်တဲ့စစ်တွေကူမင်းကားလမ်းနဲ့ဓာတ်ငွေ့ပိုက်လိုင်းတွေကိုအကာအကွယ်ပေးခြင်းအပြင်အပြန်အလှန်တရုတ်ရဲ့အထောက်ပံ့ကိုရရှိနေခဲ့တယ်လို့ဆိုပါတယ်။အိန္ဒိယပြည်ထောင်စုဌာနအပါအဝင်ကုမင်းမြို့မှာရောက်ရှိနေတယ်လို့ယူဆရတဲ့နာဂခေါင်းဆောင်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်တစုံတရာရရှိဖို့ဆက်သွယ်ရမှာတော့တစုံတရာတုံ့ပြန်ပြေကြားတာမှမရှိခဲ့ပါဘူး။မြန မြန်မာစစ်တပ်ပြောရေးဆိုခင်ရှိသူဘုံမှုချုပ်ဇော်မင်းထွန်းကိုအီးမေးလ်နဲ့ဆက်သွယ်မေးမြန်းထားရမှာလဲပြန်လည်ဖြေကြားတာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကဒေသတွင်းသဘုံအုပ်စုတွေကိုတိုက်ခိုက်ဖို့ရည်ရွယ်ပြီးအိန္ဒိယမြန်မာပူးတွဲစစ်ရေးလေ့ကျင့်မှုတွေပြုလုပ်ခဲ့ပါတယ်။အိန္ဒိယဘက်ကတော့အထူးသဖြင့် People Liberation Army of Manipur သဘုံအုပ်စုတွေကိုတိုက်ခိုက်ဖို့ရည်ရွယ်ပြီးတော့မြန်မာဘက်ကတော့ AA လို့တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကိုတိုက်ခိုက်ဖို့ရည်ရွယ်လို့ဖော်ပြထားပါတယ်။ပြည်စုံကတော့ www.blombat.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်အကြမ်းဖက်လူမှုအဖွဲ့အစည်း CSO တွေဟာတိုင်းပြည်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုအဖြစ်ပြောလို့ရတယ်လို့ Equality မြန်မာညီညာချင်းမြန်မာလူခွင့်ရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်အကြမ်းဖက်လူမှုအဖွဲ့အစည်းတွေဟာတိုင်းပြည်မှာလူမှုအပြောင်းအလဲဖြစ်အောင်လှုပ်ဆောင်နေကြတာဖြစ်တယ်လို့ပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်သက်သစ္စာကပြောပါတယ်မြန်မာအကြမ်းဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့သူတို့ရင်ဆိုင်နေရတာတွေအစိုးရအသည့်တက်တန်းနောက်9နှစ်ပေါ်မျောလင်းချက်စတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကမှနားဆင်ကြပါမယ်ကျွန်တော်ကြော်သိမ့်ပါခင်ဗျာဦးအောင်မျိုးမင်းနဲ့တော်မြတ်တဲ့သစ္စာ VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒုဗေကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါ
မင်္ဂလာပါ
မင်္ဂလာပါခင်ဗျာ
ဆိုတော့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာပတ်သက်ပြီးတော့ကျွန်တော်ပထမအဦးဆုံးကော်မျိုးမင်းရဲ့ဆွေးနွေးချက်ကိုကျွန်တော်အရင်ဆုံးသိပြရစေပထမအဦးဆုံးအချက်ကပါလဲဆိုတော့ကျွန်တော်တို့ကဟလာရပ်ထက်လူမှုအဖွဲ့အစည်းပေါ့ CSO လို့အင်္ဂလိပ်လိုတော့အတူတောက်ခေါ်တယ်ရပ်ထက်လူမှုအဖွဲ့အစည်းတွေအကြောင်းကျွန်တော်တို့ဘာကြောင့်ရေးကြီးခွင့်နဲ့ပြောရတာလဲရပ်ထက်အဖွဲ့လူမှုအဖွဲ့အစည်းတွေလာလုတ်ပိုင်ခွင့်တာတာမတာတာဒါတွေဘာကြောင့်ကျွန်တော်တို့ပြောရတယ်အရာသက်လူမှုဖွဲ့စည်းတွေကဘာအရေးပါလို့လဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလိုဒီမိုကရေစီပြည်ပြင်တောင်းလေးလုပ်နေတဲ့နိုင်ငံတစ်ခုအတွဲအရာသက်လူမှုဖွဲ့စည်း CSO ရဲ့အခန်းကဏ္ဍကဘယ်လောက်ထိရှိပါသလဲဘယ်လောက်အရေးပါပါသလဲကောင်းတယ်မင်
း CSO လို့ခေါ်ပါတယ် Civil Society Organization အရာသက်လူမှုဖွဲ့စည်းပေါ့နော်ကျွန်တော်ပြောဆိုလိုတဲ့ချက်ကတော့အဲ့ဒီဖွဲ့တွေကအမှန်တော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်တိုင်းပြည်တွင်းမှာရှိတဲ့အစိုးရကိုပံ့ပိုးပေးသောအဖွဲ့များဖြစ်ပါတယ်ပံပိုးပြည့်ရဆိုတဲ့ဟာကတော့ဒီအစိုးရရဲ့လက်ပါစီတဘောမျိုးနဲ့ပံပိုးတာမဟုတ်ပါဘူးအစိုးရရဲ့တာဝန်တွေဖြစ်တဲ့လူခွေးနဲ့ပတ်သက်ပြီးတော့လေးစားအောင်လူခွေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကာကွယ်စောင့်ရှောက်နိုင်အောင်လိုအပ်တဲ့အချက်တွေကိုအစိုးရကတင်ပြတာရှိမယ်နောက်တစ်ခါအစိုးရနဲ့ပြည်သူတွေကြားထဲမှာတရားအဖြစ်လမ်းခင်းပြီးတော့ပြည်သူတွေရဲ့အတန်တွေယူဆချက်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုအစိုးရစီလမ်းဖောက်ပေးတဲ့အရာမျိုးလည်းဖြစ်ပါတယ်နောက်တစ်ခါမှာကျွန်တော်တို့ဒီတိုင်းပြည်မှာရှိလာတဲ့တချို့လူတစ်ခုလူမျိုးကျွန်တော်တို့ကိုဗစ်လူမျိုးပေါ့နော်အစိုးရလည်းကျွန်တော်တို့လှုပ်ဆောင်နေတဲ့နောက်ပြည်သူလူထုအားလုံးလည်းလှုပ်ဆောင်တဲ့နေရာမျိုးမှာပြည်သူလူထုကိုယ်တိုင်ကကျန်းမာရေးနဲ့ပတ်သက်ပြီးတော့အသိပညာတွေသိရှိဖို့လိုအပ်သောကျွန်တော်အရေးပေါ်ကူညီမှုတွေမှာပါဝင်ပြီးတော့ပြည်သူအားနဲ့ကျွန်တော်တို့ပါဝင်နိုင်မှုအတွက်လှုံ့ဆော်ပေးတဲ့အဖွဲ့ဖြစ်ပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီအစိုးရကမတက်မှတ်ပေမဲ့တိုင်းပြည်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုလိုတော့ပြောလို့ရပါအစိုးရနဲ့ပြည်သူကြားမှာလက်တွဲရတဲ့ဖြစ်လာဖို့ကိစ္စအစိုးရရဲ့လှုပ်ဆောင်မှုလို့ထိန်းကြီးတဲ့ကိစ္စတရားဝင်တော့မဟုတ်ဘူးပေါ့လေကျွန်တော်တို့မှာ constitution ရတော့သတ်မှတ်ထားတာမရှိပေမဲ့အစိုးရရဲ့ကိစ္စကိုထိန်းကြီးပြီးတာနောက်တော့ပြည်သူလူထုကအစိုးရဘောမှာသိရှိတဲ့အချက်တွေနောက်တော့အစိုးရနဲ့လက်တွဲနိုင်တဲ့လုပ်ငန်းတွေကိုလုံဆော်ပေးတဲ့အခမ်းအနားဖြစ်တဲ့အတွက်အရက်ဖက်လူမှုအဖွဲ့အစည်းမရှိလို့ရှိရင်အစိုးရအနေနဲ့ငါမြင့်ငါဆိုင်စကိုင်းရောက်ရောက်တော့ငါလေငါထုတ်ပကိုးရောက်ရောက်ဆိုပြီးတော့ဖြစ်သွားနိုင်တယ်အဲ့လိုမျိုးမဖြစ်ဖို့အတွက်ကျွန်တော်တို့ကလှုပ်ဆောင်ပေးတဲ့အရာမျိုးဖြစ်ပါတယ
်
အချိန်ထဲမှာပဲကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းတဲ့အားကိုယူကြည်အဖြစ်အစိုးရကဒေါ်အောင်ဆန်းစုကြည်ပြောသလိုပို့သလိုပေါ့ပြည်သူသားတွေအဓိကနော်ပြည်သူသားတွေအားကိုးရဆိုတဲ့အချက်ကိုကျွန်တော်တို့ကတနည်းလမ်းနဲ့ဝိုင်းဝန်းဖြည့်ဆည်းပေးနိုင်တယ်ဒါတွေကိုကျွန်တော်တို့လှုပ်ဆောင်ပေးနိုင်တဲ့အတွက်အရက်ဖက်လူမှုဖွဲ့စည်းကမြန်မာနိုင်ငံမှာမဟုတ်ပါဘူးနိုင်ငံတိုင်းနိုင်ငံတိုင်းမှာအရေးကြီးလာပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ကိုအောင်မျိုးမင်းစုပြောတော့တာနဲ့ပတ်သက်ပြီးတော့မမြတ်တစ္ဆာအနေနဲ့ဗာများထပ်ဖြည့်ပြီးတော့ကျွန်ွေးကြပါလေပြောကြပါလေ
ကျွန်တော်ထပ်ဖြည့်ချင်တာလေးတကူကအဲပို့ပြီးထင်ရှားလာတဲ့ကိစ္စရက်တကူကဒီရက်ဖတ်ပေါ့နော်ဒီလူမှုအဖွဲ့အစည်းတွေကဒီနိုင်ငံမှာရှိတဲ့ အတွေးခေါ်တွေပေါ့နော်အယူဆချက်တွေလုံထုံးလုံးနည်းတွေပေါ့နော်ကျွန်တော်တို့ရဲ့ကာချာတွေပေါ့နော်ဒါတွေကိုပြောင်းလဲသွားအောင်ပေါ့နော် social change တရက်ဖြစ်သွားအောင်သူဒီပေါ့နော်ဥဆောင်နေတယ်ပေါ့နော်လို့ကျွန်တော်ကမြင်နေပေါ့နော်ဘာကြောင့်ဟိုသူကဥဆောင်နေဆိုတော့ဘယ်လိုပုံစံမျိုးဥဆောင်တာလဲပေါ့နော်သူကအမှန်တော့ဒီပြည်သူတွေကနေပြီးတော့ပြည်သူတွေကနေပြီးတော့ဒီလိုရွေးကောက်ပွဲစနစ်တွေနဲ့ပေါ့နော်ရွေးကောက်ထားတဲ့ပုံစံမျိုးလည်းမဟုတ်ဘူးဒါပေမဲ့ဒီပြည်သူတွေမှာရှိနေတဲ့ပြဿနာတွေရေးကိစ္စတွေကိုသူတို့ကဟိုကြည်နေနိုင်တဲ့လူတွေထဲမှာပေါ့နော်မပါဘူးတခုခုရှိရင်သူတို့ဒီရှေ့တန်းကထွက်ပြီးတော့ပြောတယ်သူတို့က voice out လုပ်တယ်ပေါ့နော်အဓိကသူတို့ရဲ့အား voice ပဲပေါ့နော်သူတို့ရဲ့အတန်ပဲအဲ့တော့အတန်ထွက်တဲ့အခါမှာဒီအတန်ကနေပြီးတော့ဘာတွေဖြစ်လာလဲလို့ပြောရင်လူတွေရဲ့ဒီအတွေးခေါ်တွေပြုမှုတွေဓာတ်တွေဟိုပေါ့နော်ဒါထွန်းမှုတွေရှိလာတယ်ဒီအခြေအနေကနေပြီးတော့အပြည်သူတွေရဲ့ဒီကျွန်တော်တို့ရဲ့အပြုမှုတွေကိုပြောင်းလဲစေတာပေါ့ဥပမာဆိုအရင်တော့ကျွန်တော်တို့တွေအမျိုးသမီးအခွင့်အရေးတွေနောက်လိန်တူလိန်ခွဲပေါ့နော်စသဖြင့်ပေါ့နော်ဒီသူတွေရဲ့အခွင့်အရေးတွေပေါ့နော်အဲအဲ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာကမပြောကြဘူးမဆိုကြဘူးကျွန်တော်တို့ပြောကြဆိုကြတဲ့ဇက်ကြောင်းနေထဲမှာဒါတွေမပါဘူးပေါ့နော
်
အဲ့ခုအဲ့ဒါတွေအများကြီးကြည်ကြဲပြင်းပြန်ပါလာပြီအပြည်သူတွေအနေနဲ့ဒါအများကြီးသိလာပြီလက်ခံလာပြီပေါ့
နော်ဒါမြတ်သက်သက်စာကြီးထောက်သွားတဲ့အချက်ကအမှန်ကဟိုရေးပါတဲ့အချက်လို့ကျွန်တော်ထင်ပါတယ်တစ်ချိန်လုံးကမြန်မာလူလူကြားထဲမှာအင်္ဂလိပ်လိုကျွန်တော်တို့လိုပဲတဘူးပေါ့တဘူး issue ဆိုတာကပြောဆိုမှုလေးလေးပြောဆိုလေးမရှိတဲ့ကိစ္စရပ်တွေကနောက်ပိုင်းမှာဒီရပ်ဘက်လူမှုအဖွဲ့အစည်းတွေရဲ့ကန္တာအသီးသီးပေါ်မူတည်ပြီးတော့လှုပ်ရှားလာကြပြောဆိုလာကြရင်လည်းဒီအကြောင်းအရာတွေပြောလာကြတယ်ဆိုတာဒါကျွန်တော်ကောင်းကောင်းသဘောတူပါတယ်ကျွန်တော်နောက်မေးခွန်းကိုဆက်သွားလိုက်ပါမယ်ဆိုတော့ဒီမိုကရေစီပြုပြင်ပြောင်းလဲစလုပ်လာတယ်ပေါ့မျိုးမျိုးဦးသိန်းစိန်အစိုးရလက်ထက်စတယ်ပေါ့နော်ပြီးတဲ့အခါကျတော့အခု NLD ပထမ၅နှစ်တက်တန်းပြီးသွားပြီဒုတိယ၅နှစ်တက်တန်းလာတော့မယ်ဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကသမရဦးသိန်းစိန်အစိုးရလက်ထက်နဲ့ပြီးခဲ့တဲ့ NLD အစိုးရတက်တန်း၅နှစ်နဲ့အဲ့ဒီကုကိုနှိုင်းရှင်မယ်ဆိုရင်ဘယ်ကာလကရပ်ဖက်လူမှုဖွဲ့စည်းတွေအတွက်လုံပိုင်ခွင့်ပေါင်းကျေခဲ့တယ်လေကောင်းကောင်းလုံနိုင်ခဲ့တယ်လို့ပြောလို့ရပါတယ်လေကောမျိုးမင်
းဟုတ်ကဲ့အစိုးရနှစ်ခုနိုင်ရှင်မယ်ဆိုရင်တော့ကျွန်တော်တို့ရင်နှောင်းကတော့ဒီတပါတီစနစ်ကြီးရဲ့နောက်စစ်အာဏာရှင်နောက်ခံရှိခဲ့တဲ့အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဟိုဆက်ဆံခြင်းအပိုင်းမှာတော့တကယ်လူခွေးကိစ္စလုပ်တဲ့သူတွေအထူးသဖြင့်ပေါ့နော်ရပ်ဘက်လူမှုဖွဲ့စည်းရတဲ့မှာလူခွေးကိစ္စလှုပ်ဆောင်တဲ့သူတွေအတွက်အန္တရာယ်အများကြီးရှိခဲ့ပါတယ်အဲ့ဒီရလက်ကပါလဲဆိုတော့နိုင်ငံရေးအကျဉ်းသားတွေများခဲ့တာဒါပေမဲ့ဦးသိန်းစိန်တက်လာတဲ့နောက်ပိုင်းမှာကတော့သူကဒီပါပြန်လာတဲ့ရပ်ဖက်လူမှုဖွဲ့စည်းလုပ်မဲ့သူတွေကိုပြန်လို့လက်ခံတယ်။အချိန်ထဲမှာလည်းပြည်တွင်းမှာနည်းနည်းလေးကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်အတင်းဖွဲ့များအမှတ်ပုတ်တင်းဆိုင်ရာဥပဒေဒါမျိုးလေးတွေပေါ်ပေါက်ခဲ့ဒါလေးကတစ်ပိုင်းပေါ့။ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့ဒီ NLD အစိုးရတက်လာတဲ့အချိန်မှာကျတော့ဒီလူမျိုးအစိုးရဌာနတွေမှာပါဝင်တဲ့သူတွေကပုံပြီးတော့ရပ်ဖက်လူမှုဖွဲ့စည်းပေါ်မှာအတိမတ်ပြုမှုတော့ရှိလာပါတယ်ဒါပေမဲ့တချို့ကြတော့ရပ်ဖက်လူမှုဖွဲ့စည်းကိုအစိုးရတေချာဘူဝါဒနဲ့ချမှတ်ပြီးတော့လှုပ်ဆောင်တာအစီအစဉ်ကြအတိမတ်ပြုတာမရှိတဲ့အတွက်သို့လောသို့လောဆိုတဲ့တန်တရားအကျိုးတွေတော့ရှိလာတယ်အဲ့တော့ကျွန်တော်တို့ကဘူဝါဒနဲ့လက္ခဏာမဟုတ်ဘဲနဲ့လူပုဂ္ဂိုလ်ရအတိမတ်ပြုတာလက္ခဏာဒါမျိုးတော့ကျွန်တော်ရှိခဲ့ပါတယ်အဲ့တော့တပြေးညီရပ်ဖက်လူမှုဖွဲ့စည်းရဲ့အင်အားကိုအတိမတ်ပြုတာမဟုတ်ဘဲနဲ့အစဉ်ပြေတဲ့ခါမှာအစဉ်ပြေတယ်အစဉ်မပြေတဲ့ခါမှာအစဉ်မပြေဘူ
းအစဉ်ပြေတဲ့ကိစ္စရပ်တွေ
အစဉ်ပြေရရှိတယ
်အစဉ်ပြေကိစ္စရပ်တွေရှိတယ်ဆိုတဲ့ကိစ္စရပ်တွေ
အောက်ချေဆေးလေကျွန်တော်တို့မှာအစဉ်မပြေလေပေါ့ဘယ်သူ့ပေါ်မှာမပြေဆိုတော့ဒေတာဆိုင်ရာဝန်ကြီးချုပ်ကမူတည်တယ်တချို့ဒေတာတွေကတော့ကျွန်တော်တို့အရင်အစဉ်ပြေတယ်ရာသီဥတုကောင်းတယ်တချို့နေရာမျိုးမှာမိုးတက်လေတိုင်းနဲ့တနအီယိုမိုင်80လောက်တိုက်ခိုက်တဲ့အခြေအနေမျိုးတွေလည်းဖြစ်သွားတာအဲ့ဒီဟာကကျွန်တော်တို့ policy မဟုတ်လို့လူပေါ်မှာမူတည်တဲ့ကိစ္စဖြစ်သွားတယ်အဲ့ဒါတခုကကျွန်တော်ပြတ်သွားပါ
ဒီညီဘူဝါဒမရှိ
ဘူးဟုတ်ကဲ့ခင်ဗျာနောက်အသင်းဖွဲ့မှတ်ပုံတင်ကိစ္စပေါ့နော်ဒါကတော့အောင်မြင်မှုတစ်ခုလို့ပြောနိုင်တယ်အသင်းဖွဲ့မှတ်ပုံတင်ဒါပေမဲ့လက်တွေ့မှာအဲ့ဒါကိုကျင့်သုံးတဲ့ခါကျတော့ဘေးဒီညီမစင်းစားကြတော့တချို့နေရာမှာမှတ်ပုံတင်ထားမှတွေ့မယ်ဆိုရင်ဟာဥပမာပြည်တော်စုလွှတ်တော်မှာသွားတွေ့မယ်ဆိုတော့မှအသင်းဖွဲ့မှာမှတ်ပုံတင်ထားမှတွေ့လို့ရတဲ့အခြေအနေမျိုးကကျွန်တော်တို့ကတစ်ဖက်ကတော့လှုပ်ရှားမှုခွင့်ပြုတယ်ဒါပေမဲ့လာတွေ့ရင်တော့မှတ်ပုံတင်ရမယ်ဆိုတဲ့ပုံစံကနှီးစားတစ်ဖက်ရေမုတ်တစ်ဖက်လို့အဲ့လိုပုံစံဖြစ်ဖြစ်သွားတဲ့စိန်ခေါ်မှုတော့ကျွန်တော်တော်တော်ကြုံရပါတယ်
ကျွန်တော်ကဘာခံစားမိတယ်လဲဆိုတော့ကော်မွန်မင်းကပြောသွားတဲ့အထက်မှာလက်ရှိအစိုးရလက်ထက်မှာတာဝန်ရှိတဲ့လူအနေနဲ့နည်းနည်းလေးတတိထားပြီးတော့ရပ်ဘက်အဖွဲ့အစည်းနဲ့ဆက်ဆံတဲ့ပုံရှိတယ်လို့ကျွန်တော်အဲ့လိုခံစားရပါတယ်ဆိုတော့မန်းမြတ်သက်သစ္စာရဲ့အတွေ့အကြုံကရောဘယ်လိုရှိပါလဲဒီအစိုးရတက်တန်းတစ်ခုတည်းမှာလုပ်ပိုင်ခွင့်ပေါင်းဘယ်လောက်အထိကောင်းခဲ့ပါသလဲ
ဟောဆရာကျွန်တော်ကလေအဲ့လိုနှိုင်းရှင်ပြီးတော့ကိုမန်တော့မပြောချင်ဘူးပေါ့နော်။ဘာကြောင့်လဲလို့ပြောရင်ကျွန်တော် absolute တန်ဖိုးကိုကျွန်တော်ကပို့ပြီးတော့တန်ဖိုးထားတာပေါ့။ဒီဟောက်ထက်ရှင်းရမယ်ဆိုရင်တော့ကျွန်တော်တို့ကဒီ NLD အစိုးရက ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုခြေခံပြီးတော့ဒီနိုင်ငံအတွက်တိုက်ပွဲဝင်ပြီးတက်ခဲ့တဲ့အစိုးရဖြစ်တယ်ပေါ့နော်အဲ့တော့ဒီအစိုးရကိုဒီလူ့အခွင့်အရေးချိုးဖောက်ခဲ့တဲ့စစ်အာဏာရှင်အစိုးရနဲ့ကျွန်တော်ကဘလို့မှကျွန်တော်မနှိုင်းယဉ်ကျင်မှုတအားမျှော်လင့်ချက်ထားတယ်ဒါပေမဲ့ဟိုမျှော်လင့်တယ်လို့တော့လုံးဝဖြစ်မလာဘူးပေါ့နော်အဲ့ဒီမှာဆရာ
ဆိုတော့မျှော်လင့်ချက်ဆိုလို့ကိုကိုတိုင်းကဒီမျှော်လင့်ချက်ရေးခြင်းအရန်ကြီးမြင့်ထားတာမျိုးမဖြစ်နိုင်ဘူးလားမြတ်တဲ့တစ္ဆာ
ကျွန်တော်ကတော့မဖြစ်နိုင်ဘူးလို့တော့ထင်တယ်ပေါ့နော်ဒီကျွန်တော်တို့ဒီဖြစ်ရမယ့်ဥစ္စာပေါ့နော်အခြေခံကိစ္စရက်ကလေးတွေအခြေခံစံတန်ဘိုးလေးတွေအဲ့ဒီဟာမျိုးမှာပါပါယိုယွင်းတယ်လို့ကျွန်တော်ကယူဆတာပေါ့နော်အဲ့တော့ဥပမာဆိုလို့ရှိလို့ရှင်ဆရာအောင်မျိုးမြတ်ပြောတယ်တချို့ကိစ္စရက်တွေဆိုအစဉ်ပြေတယ်တချို့လူတွေဆိုအစဉ်ပြေတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီသူတည်တနာအားဖြင့်တွေးရှိချက်အရာဆိုလို့ရှိရှင်တော့ဥပမာလူခွင့်ရေးနဲ့ပေါ့နော်ဒီငင်းငယ်ရေးကိစ္စပေါ့နော်အဲ့တော့ငင်းငယ်ကိစ္စလို့ပြောရင်ဒီ Federal Democracy အရေးပေါ့နော်ဗန်တူရေးနော်ကိုပိုင်ပြဋ္ဌာန်းခွင့်စတဲ့အရေးကိစ္စတွေဆောင်ရွက်တဲ့ဒီရက်ဖက်လူဖွဲ့စည်းတွေပေါ့နော်အဲ့ဒီကြားလို့ရှိလို့ရှင်တော့ဆောင်ရွက်ကြတဲ့ဥစ္စာပို့ပြီးကျင့်ကြတဲ့ဥစ္စာမျိုးပေါ့နော်နောက်ဒီအရေးယူခံရတာပေါ့နော်ဒီဆက်သွယ်ရေးဥပဒေတွေငိမ့်စုစီဥပဒေတွေဒါတွေနဲ့စစ်ဆန့်ကျင်တဲ့သူတွေနော်ဒီငင်းငယ်လှုပ်ရှားသူတွေဒါတွေကိုကျွန်တော်တို့တွေအရေးယူခံရတဲ့ဥစ္စာတွေအများကြီးပေါ့နော်ဒီ NLD လက်ထက်မှာအများကြီးဖြစ်လာတာတွေရှိတယ်ပေါ့နော်ဥမာထားပါတော့နော် hate speech တို့ဘာလို့ပေါ့နော်အဲပြေပြောတယ်ဆိုလို့ရှိလို့ရှင်เนาะဒါလွတ်လပ်စွာเนาะထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဥစ္စာအရာပေါ့နော်ကျွန်တော်တို့ကနားလေတယ်เนาะအရေးယူလို့ရတယ်ဒါပေမဲ့ဥပမာဆိုလို့ရှင်เนาะဆရာတော်ဥဝီရီသူပေါ့နော်ကနေပြီးတော့ပြောတဲ့လူမျိုးရေးဘာသာရေးကိစ္စရက်တွေအဲ့ဒါမျိုးဆိုလို့ရှင်တော့လူမျိုးရေးဘာသာရေးဟိုဖိနှိပ်ပြီးတော့ပေါ့နော်တစ်ဖက်ဥစ္စာကိုချိုးနှိမ်ပြီးတဲ့အခါကျတော့ပြုလုပ်တာနဲ့အေးအေးယူခြင်းမရှိဘဲနဲ့ဒါဒေါက်ဆန်စုကြည်ကိုပေါ့နော်ပုတ်ခတ်တယ်ထိခိုက်တယ်အဲ့ဒါမျိုးနဲ့ကြမှာအေးအေးယူတဲ့ဥစ္စာမျိုးပေါ့နော်ကျွန်တော်တို့ကမဖြစ်လို့အစကတည်းကကသူဒီဒါလူမျိုးရေးဘာသာရေးပေါ့နော်တခြားလူတွေကိုထိခိုက်တယ်ဒါနဲ့ဒါနိုင်ငံတော်ဒီပေါ့နော်ဒါလူခွင့်ရေးအရာဒါအေးအေးယူရမယ်ကျွန်တော်တို့ကဒီလို
ဆိုတော့အတခုနကတော့ကွန်မွန်မင်းပြောတော့တာကိုမညသက်သက်စာပြောတဲ့ပုံမှာကျွန်တော်ကွန်မွန်မင်းပြောတဲ့အချက်ကိုပြန်သတိရတယ်တပြေးညီမူဝါဒပေါ့နော်အကြောင်းအရာတွေနဲ့ပတ်သက်တဲ့တပြေးညီမူဝါဒကအဖွဲ့အစည်းအသီးသီးနဲ့ပတ်သက်တဲ့တပြေးညီမူဝါဒမရှိတာလို့ဒီညမှာကျွန်တော်လည်းအဲ့လိုနားလည်မိတယ်ကျွန်တော်ကြားထဲမှာပေါ်လာတဲ့မေးခွန်းတစ်ခုကွန်မွန်မင်းကျွန်တော်မေးလိုက်ခြင်းနဲ့ဆိုတော့ NLD အစိုးရဒီဟလာတတလုံးကစပြီးတော့ထူထောင်ကလေးကဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ခေါင်းစဉ်ကိုကင်ပြီးတော့ကြွကြော်တန်းကိုကင်ပြီးတော့ဟလာလှုပ်လာခဲ့တဲ့ပါတီအဲဒီကပါတီကနေပြီးတော့အာဏာရလာတာပေါ့ဆိုတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ကြွကြော်တန်းကိုကင်ပြီးတော့အာဏာရလာတဲ့အစိုးရတက်ကဘာကြောင့်ရက်ဖက်လူမှုအဖွဲ့အစည်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသဘောထားမရှိတာလဲဘာကြောင့်ပြောရရင်ပုံဝင်မကြတာမျိုးတွေဘာကြောင့်ဖြစ်ရတာလဲဘာမှမလို့နားလဲလဲ
ဟို NLD ရဲ့အရက်ဖက်လူမှုဖွဲ့စည်းပုံမှာထားတဲ့သဘောထားကတခါလေတွေ့ရခဲ့တယ်ဗျ။ဟိုသူတို့အနေနဲ့အရင်တော့ကကိုဘကလူခွေးကိစ္စကိုတွန်းလှန်တော့ကတော့အရက်ဖက်လူမှုဖွဲ့စည်းပုံစံဒီမိုကရေစီလူခွေးတက်ကြွလှုပ်ရှားသူပုံစံနဲ့လှုပ်ဆောင်တယ်။ဒါပေမဲ့တကယ်အစိုးရတာဝန်ယူတဲ့အခါမှာတော့တချို့သောလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဒါကသူတို့အနေနဲ့သိပြီးတော့လက်မခံကြညတော့ဆိုလိုတဲ့ချက်ကတော့ဒါကတော့ငါတို့ကိုပို့ပြီးတော့အကျဉ်းချက်ဖြစ်အောင်လှုပ်ဆောင်တဲ့ကိစ္စအချိန်နဲ့မှာတစ်ဖက်ကလည်းပါရှိနေလဲဆိုတော့အဲ့လိုမျိုးပုံစံကိုအသုံးပြုပြီးတော့အမျိုးသားရေးလူမှုရေးနိုင်ငံရေးဖိအားတွေပေးပြီးတော့တိုင်းပြည်မတည်မငြိမ်ဖြစ်အောင်လည်းလှုပ်ဆောင်တာရှိတာ哦ဒါပေမဲ့အဲ့လိုမျိုးလှုပ်ကြံဖန်တီးပြီးတော့ပြိပခောက်ဖန်တီးတဲ့လူနဲ့အမှန်တကယ်လူခွေရေးကိစ္စကိုလှုပ်ဆောင်တဲ့ပြည်သူတွေရဲ့အကျိုးတွေကိုလှုပ်ဆောင်နေတဲ့အရက်ပဲလူမှုဖွဲ့စည်းရေးကြားထဲမှာသူတို့ကအမြင်မရှင်းတော့အဲ့တော့အကုန်လုံးကိုလွှမ်းပြီးတော့မြင်ကြတယ်တခုပြောပြီးဆိုရင်ပြဿနာရှာပြီတခုပြောလိုက်တာနဲ့ငါတို့ကိုဂျင်းနေချက်တဲ့ဖြစ်အောင်လှုပ်ပြီးဆိုတဲ့အစွဲဖြစ်လာအဲ့တော့ချစ်လို့ပြောတာလားမုန်းလို့ပြောတာလားမခွဲတတ်တော့တစ်ခုလုံးကိုအကုန်လုံးကအတူတူပဲဆိုရဲပုံစံဖြစ်သွားတဲ့ဟာမျိုးကျွန်တော်တို့အဲ့ဒါကြောင့်ပထမဆုံးလို့ဆိုလို့ရတယ်။နောက်တစ်ခုကတော့ဒီခါလေးကျပါတီတွင်းမှာလည်းဒီခါလေးကျလို့ရှိရင်ဒီအရက်ပဲလူမှုဖွဲ့စည်းနဲ့ပြောရင်သတိထားဖို့လိုအပ်တယ်ပါတယ်ဆိုရဲအထက်ကတာဝန်ရှိတဲ့သူတွေပြောကြားချက်ကအောက်ခြေကလည်းအရန်ကြောက်တယ်။အဲ့တော့တစ်ခုများဖြစ်လိုက်လို့ရှိရင်ငါတို့တွေများအန္တရာယ်ဖြစ်သွားမလားဒါပေါ်ပါတီ policy မဟုတ်သည့်တိုင်အောင်ပါတီ policy လိုများကျင့်သုံးနေလားအချက်ဆိုရဲအချက်ကြောင့်တချို့လူတွေကကျွန်တော်တို့ကြောက်နေရတဲ့ပုံစံမျိုးကျွန်တော်တို့ကြောက်တာလည်းရှိတယ်လို့ပါတီရဲ့စီကံကိုလည်းကြောက်လို့ပူပေါင်းဆောင်ရတဲ့နေရာမှာအားနေတဲ့အချက်တွေတော့ကျွန်တော်သတိထားမိပါတ
ယ်ဟုတ်ဆိုတော့ဟိုကျွန်တော်ဟိုးရင်တော့ကလည်းပဲကျွန်တော်တို့လည်းပြောမှုပါတယ်နော်ကျွန်တော်ဒီနေရာမှာထပ်ပြောချင်တာကဘာလဲဆိုတော့ဟလာဒီ democracy နီးကြဟလာရွေးကောက်တင်မြောက်ပွဲနဲ့တက်လာတဲ့အနာရအစိုးရ NLD ပဲဖြစ်ဖြစ်တခြားပါတီပဲဖြစ်ဖြစ်ဒါဒီလိုအခြေအနေမျိုးဆိုတာကမြန်မာနိုင်ငံသားအများစုကတောင်းတခဲ့ကြတဲ့အခြေအနေเนาะလူလာခဲ့ကြတဲ့အခြေအနေဆိုတော့အဲ့ဒီလိုနီးနဲ့တက်လာတဲ့အစိုးရကိုလက်ရှိရလာရပ်ဖက်လူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ်သတင်းမီဒီယာတွေပဲဖြစ်ဖြစ် မအောင်မမြင်မဖြစ်စေခြင်းမကြရှုံးစေခြင်းဒီအစိုးရကိုအောင်မြင်စေခြင်းနဲ့ဒီထက်ပို့ပြီးတော့အောင်မြင်စေဒါတိတ်ပေးကြတယ်အရသာလူမှုအဖွဲ့အစည်းတွေဒီအစိုးရကိုအရင်အောင်မြင်စေခြင်းနဲ့တရင်းမီဒီယာကဒီအစိုးရဒီလိုအစိုးရတစ်ဆင့်တစ်ဆင့်တစ်ဆင့်အောင်မြင်သွားမှတိုင်းပြည်ရှေ့ကိုတဖြည်းဖြည်းတိုးတက်သွားမှာလို့ကျွန်တော်တို့အားလုံးကလက်ခံထားကြတာဟုတ်ဆိုတော့အခုကအဲ့လိုမဟုတ်ဖဲနဲ့ငါတခုခုပြောလိုက်တာနဲ့ငါတို့ကိုချပြီလားဆိုတဲ့အမြင်ကအဲ့လိုအမြင်မျိုးကိုမမြတ်တစ္ဆာလို့ဘယ်လိုမျိုးရင်ဆိုင်ခဲ့ကြတယ်ဘယ်လိုကြော်လွားခဲ့ကြတယ်
ဆရာဒီလိုပေါ့နော်ခုရက်တိကျွန်တော်တို့ရင်ဆိုင်နိုင်သေးတယ်လို့တော့ပေါ့နော်အောင်မြင်စွာရင်ဆိုင်နိုင်သေးတယ်လို့တော့မယူဆဘူးပေါ့နော်အဲ့တော့ဒီ NLD ရဲ့ဒီယူဆတဲ့မှာじゃဘယ်လိုရှိလဲလို့ပြောရင်ရပ်ဖက်လူဖွဲ့စည်းတွေကဘယ်လောက်ထိပြည်သူကိုကိုစားပြုတယ်လဲပေါ့နော်ဆိုတော့အမြင်အများတည်းရှိတယ်အဲ့တော့ဒါကမှန်တော့မေကွန်းထုတ်เสียမလို့ဘူးပေါ့နော်ကျွန်တော်မြင်တာရပ်ဖက်ပြည်သူဖွဲ့စည်းတီဒါပြည်သူတွေကပြည်သူပဲပေါ့နော်ပြည်သူကိုကိုစားပြုတဲ့သူမဟုတ်ဘူးပြည်သူတွေကပြည်သူပဲသူတို့ကဒီထပြီးတော့ပေါ့နော်ဒီလူလူဖွဲ့စည်းတွေတဲ့ကပြည်သူတွေရင်ဆိုင်နေရတဲ့ကိစ္စရက်ကိုမနေနိုင်နဲ့လို့မကြည့်နိုင်တဲ့ဥစ္စာဒီပြဿနာကိုမြင်လို့ထပြီးတော့အတန်ပေးတဲ့လူတွေပေါ့နော်ဒါချင်းဆိုင်တဲ့သူတွေပေါ့ပြည်သူပဲသူကတခြားပြည်သူလားလားပြုတ်တယ်ဆိုတော့
မေးခွန်းကိုမရှိဘူးပေါ့ဗျာ
မရှိဘူးဟုတ်တယ်အဲ့ဒါကျွန်တော်ပြောပြချင်တာပေါ့နော်အဲ့တော့ဒါပေမဲ့သူတို့ရဲ့ဒီ mentality ကပေါ့နော်ခုရက်တိကျွန်တော်တို့ overcome မဖြစ်သေးဘူးကျွန်တော်တို့ရဲ့เนี่ยပေါ့เนาะအမြင်နဲ့ဒီဟောပေါ့ NLD အစိုးရထဲမှာရှိတဲ့သူတွေရဲ့အမြင်ဒီနိုင်ငံရဲ့ပြဿနာတွေပေါ်မှာမြင်တဲ့အမြင်ကကွာဟနေတာပေါ့เนาะနောက်တစ်ခုအရေးကြီးဆုံးတစ်ခုကလည်းဒီနိုင်ငံကဒီတပါတီတွေပေါ့เนาะအားလုံးကနေပြီးတော့เนาะပြည်သူအများစုကရွေးကောက်လိုက်ပြီးတဲ့အခါကျတပါတီတွေဒီလိုခုလိုပေါ့เนาะ landslide ပေါ့เนาะဒီเนาะအနိုင်ရတဲ့အဲ့ဒီလိုအနိုင်ရတိုင်းဒီနိုင်ငံဒီပေါ့နော်တပါတီတွေကအုပ်ချုပ်ပြီးတော့ဟိုတရားမျှတမှုပေးစွမ်းတဲ့အခြေအနေမဟုတ်ဘူးပေါ့နော်အဲ့တော့အဲ့ဒီဥစ္စာကိုကျွန်တော်တို့ကမြင်တယ်ဒီနိုင်ငံကဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်ဟိုအခြေခံတဲ့ဒန်းတူမှုအခြေခံတဲ့နော် Federal Democracy တည်ထောင်မှသာလျှင်တရားမျှတမှုပေးစွမ်းနိုင်ပြီးတော့အဲ့ဒီကတစ်စင်ငြိမ်းချမ်းမှုရမှာဒါပေမဲ့ကျွန်တော်တို့သုံးသက်တာအရာဆိုလို့ရှိရင်ငါဒီအကုံလုံးအများစုနိုင်ထားတယ်ငါမှအုတ်ချုပ်ပိုင်ခွင့်ရှိတယ်ငါအုတ်ချုပ်မယ်ဆိုတော့ဒီစန္ဒပေါ့နော်ပြင်းပြတယ်အဲ့ဒီအတိုင်းနဲ့ဆောင်ရွက်ခဲ့တယ်အဲ့ဒါတွေကိုဒီရပ်ဖက်လူဖွဲ့စည်းကသဘောမကျဘူးအဲ့ဒါကိုဝေဖန်တယ်ဒီပေါ်မှာ तू ကသူ့ပေါ်ကိုပေါ့နော်မကောင်းမြင်တယ်မကောင်းကြံတယ်သူ့ကြရှုံးစေတယ်လို့တွက်တယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူး
အဲ့မှာလေအဲ့ဒီမှာလေအဟာလေးတွေဖြစ်လာတာပေါ့လေနော
်တော်တော်
များများကြီးအခုလာအခုဒီပြီးခဲ့တဲ့ခါလာဆိုဟုတ်ကဲ့ပြော
ဟုတ်ကဲ့တခုကပေါ့ခုနကျွန်တော်တို့ကဒီအစိုးရလက်ထက်နဲ့ကျွန်တော်တို့ဒီအရက်ပဲလူမှုဖွဲ့စည်းကြမှာဆွေးနွေးနေလေကျွန်တော်ဒီ NLD အစိုးရမှာဟိုအရင်ဆုံးကပုံစံနဲ့ပြောင်းတာပါလဲဆိုတော့နိုင်ငံတကာဆက်ဆံရေးဗျဟု
တ်ကဲ့
နိုင်ငံတကာရဲ့ဖိအားကအရင်ကြီးတယ
်ဟုတ်ကဲ့
ဒီပြေကျွန်တော် Ranger issue တို့ ICC တို့ ICJ တို့ဆိုတော့အစိုးရကနိုင်ငံတကာကိုအရင်ဆုံးကလောက်ပလဲပဏံမသိတော့မသိတဲ့အခါမှာငါတို့ကိုနိုင်ငံတကာမှာခုံရုံးတင်တဲ့ထိလုတ်တယ်ကုလသမဂ္ဂလည်းလက်မခံဘူးဆိုတော့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးအရာရှိလို့ပါလို့ဆိုရင်လုံးဝလက်မခံတော့တာနောက်တစ်ခါခုနကပြောဟိုကျွန်တော်လွတ်လပ်စွာစုံစမ်းစစ်ဆေးခွင့် IMM နဲ့ FFN တို့ဒါတွေလည်းသူတို့ဂိမဆိုင်အဲ့ဒီခါမှာကျွန်တော်ဗာမြင်လာကျွန်တော်တို့ကတစ်ခါကြရင်လူခွေအကြောင်းပြောရင်ကိုယ်နိုင်ငံ standard နဲ့မပြောရဘူးဘယ်ကနေပြောမလဲနိုင်ငံတကာ standard ရဲ့ကျွန်တော်တို့ကင်ဆယ်ပြီးပြောရမယ်နိုင်ငံတော်ကဘာဆိုရလဲဘာဆိုရမလဲဆိုတော့တခါလေကျကျွန်တော်တို့ပြောတဲ့အချက်ကနိုင်ငံတကာလို့ပြောလို့ရှိရင်အရက်ပဲလူမှုဖွဲ့စည်းရာနိုင်ငံတကာ international ပေါင်းပြီးတော့သူတို့ကိုတိုက်ခိုက်နေပါတယ်ဆိုတဲ့အစွဲပေါ့အမင်းတို့ကတော့တခြားနိုင်ငံအထောက်ပံ့ယူထားတယ်အထူးဖြင့်အခုခေတ်စားနေဒေါ်လာစားပေါ့ဒေါ်လာတွေစားပြီးတော့တိုင်းပြည်ကိုဟိုတိုက်ခိုက်နေကြတယ်မင်းတို့ကနိုင်ငံတကာနဲ့အဆက်အသွယ်ရှိတယ်ငါတို့ကိုမစားနာဘူးဆိုတဲ့အတန်းအဲ့လိုအမြင်တွေကလည်းနည်းနည်းပြောင်းလာတဲ့ဟာလေးတွေကရှိတယ်အဲ့ဒီပုံမှာကျွန်တော်ပို့ပြီးတော့ခုနကြိုးရဲဟားတယ်ပို့တော့နိုင်ငံတကာဟားပို့ကြီးသွားတာပေါ့ဗျ
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဆိုတော့အခုလက်ရှိပြီးခဲ့တဲ့အတွေ့အကြုံတွေဂျုံခဲ့ရပြီအခုနောက်ထပ်တက်တန်းကားနှစ်လာတော့မယ်ဆိုတော့မြတ်သက်သစ္စာအနေနဲ့ကိုတိုင်းဥဆောင်နေတဲ့အဖွဲ့အစည်းအတွေ့ဒီရပ်လူမှုအဖွဲ့အစည်းရဲ့ကဏ္ဍတစ်ခုလုံးအတွေ့လာမဲ့၅နှစ်တက်တန်းမှာဘလို့များမြတ်သက်သစ္စာမျှော်လင့်ပါတယ်ဘလို့များဖြစ်စီကြပါတယ
်ပြစ်ဆက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာလို့ရမလဲလို့ပြောရင်ဒီနိုင်ငံမှာရှိတဲ့အရင်းခံအရင်းအမြစ်ပြဿနာပေါ့နော်အဲ့ဒီဟာတွေကဘာတွေလဲဆိုတာ ਨੇ ပတ်သက်တဲ့ကျွန်တော်တို့ရဲ့ knowledge တွေအဲ့ဒီအသိတွေအဲ့ဒါတွေကိုကျွန်တော်တို့တွေဒီဟိုမှန်ကန်အောင်ပေါ့နော်တိဝအောင်ပေါ့နော်အဲကျွန်တော်တို့တွေဒီဖြည့်ဆွမ်းရမယ်ပေါ့နော်အချင်းချင်းလည်းမျှဝေရမယ်အာပြီးလို့ရှိရင်နောက်တစ်ခုကဒီစံတန်ဘိုးတွေဘယ်လောက်ထိအရေးကြီးလဲပေါ့နော်เนาะအဲ့ဒီဒီ ကျွန်တော်တို့မှာရှိတယ်ပေါ့နော်စုံလင်ကွဲပြားတဲ့လူအဖွဲ့အစည်းတွေအတွက်ကိုစီးနောင်မဲ့နော်ဒီစံတန်ဘိုးတွေမရှိသေးဘူးပေါ့နော်အဲ့တော့အဲ့ဒီစံတန်ဘိုးတွေထွန်းကားအောင်အဲ့ဒီစံတန်ဘိုးတွေပုံမှာညီညွတ်ကြလိရဲ့ပေါ့နော်အာဏာအမျိုးမျိုးသောအာဏာရှင်များမတရားမှုများကိုတိုက်ဖြတ်နိုင်အောင်ဆောင်ရွက်ရမယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကလည်း proactive ပေါ့နော် proactive engagement လို့ကျွန်တော်ကတော့သုံးကျင်တယ်ရက်ဖက်အဖွဲ့အစည်းတွေကဒါကျွန်တော်တို့ယုံကြည်ချက်ဖြစ်တယ်ဒါကျွန်တော်တို့ရက်ခံမှုဖြစ်တယ်ကျွန်တော်တို့တွေဒီဒီမိုကရေစီအစိုးရကိုအောင်မြင်စေခြင်းနဲ့ဒီစံတန်မိုးတွေကိုတွားပြီးအောင်မြင်စေခြင်းတာဖြစ်တယ်ဆိုတာကိုသိအောင်ပြောပြီးတော့ကျွန်တော်တို့တွေဒီထက်ပိုပြီး engage လုပ်ရမယ်လို့မြင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျတော်တော်ပြည့်စုံပါတယ်ဆိုတော့ကော်မြူမင်းလာမယ့်9နှစ်အတွဲကော်မြူမင်းဘာတွေများမျှော်လင့်ထားသလဲဘာတွေများဖြစ်စေခြင်းသလဲအစိုးရဘက်ကရောရက်ဖက်အဖွဲ့အစည်းတွေကိုပို့ပြီးတော့ချစ်စိတ်လေးများဝင်လာဖို့တွေးထားတာကောမျိုးမင်
းဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကတော့မျှော်လင့်ရတာဗျာမျှော်လင့်ခြင်းနဲ့အသက်ရှင်ရတဲ့လူသားဆိုတော့မျှော်လင့်ချက်ပေါ့နောက်တစ်ခါကျွန်တော်တို့ဒီရွေးကောက်ပွဲမဝင်ခင်မှာပါတီတွေရဲ့ရွေးကောက်ပွဲသဘောထားညင်ညာချက်တွေရှိပါတယ်အဲ့ညင်ညာချက်တွေမှာပြောမယ်ဆိုတော့ညင်ညာချက်တွေမှာတော့အကုန်လုံးကကွန့်နေတာပါပဲလူခွေဖက်ဒရယ်နော်ဒီမိုကရေစီနောက်တစ်ခါအမျိုးသမီးကိစ္စတိုင်းရင်းသားဟိုမတန်ဆွမ်းနောက်ဆုံးကျွန်တော်တို့တိတ်ပြီးတော့ပြောလို့မရှိတဲ့ LGBT issue တွေတောင်ပါလာကြတယ်အဲ့တော့ဒီဟာလေးကိုအကောင့်ထည့်ဖို့မတော့ကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့က policy ရင်မကောက် practice ဖြစ်ဖို့အတွက်ကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်ကာလပဲ policy ကတော့အမြင်နဲ့ကောင်းနေတာပဲ practice ရှိဖို့လိုအပ်တယ်အဲ့တော့ပထမဦးဆုံးကတော့ CSO ဆိုတဲ့အဖွဲ့တွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုခွင့်ပြုမယ်ဆိုလို့ရှိရင်လောလောဆယ်အဲ့ဒီအကြောင်းမလို့လွတ်လပ်စွာထုတ်ဖော်ပြောဆိုလို့ online မှာရေးသားလို့ဒီစစ်ပွဲရတဲ့ရေးကိုကျွန်တော်တို့ဆန္ဒပြလို့ဖမ်းဆီးထားတဲ့လူတွေကိုကျွေးချက်ရှိအမြန်ဆုံးပြန်လှုပ်ပေးခြင်းဟာပထမဆုံး CS ဆိုရယ်ဂုံပြုတ်မှုလည်းရရှိပါလိမ့်မယ် CS ဆိုရယ်မှာနားလည်ဆိုရယ်ချက်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ကိုယ့်ရဲ့အာဏာကိုယ့်ရဲ့လှုပ်ဆောင်မှုကိုထိခိုက်မှာစိုးလို့ညီအောင်လှုပ်ရှားမှုတွေကိုကြောက်လို့နော်နောက်ကလက်မဲကြီးကြောက်လို့ပြဋ္ဌာန်းထားတဲ့ဥပဒေတွေကိုဖိနှိပ်နိုင်တဲ့ဥပဒေကိုကျွန်တော်တို့အမှန်တကယ်အဲ့လိုမျိုးလှုပ်ဆောင်တဲ့ဟာတွေကိုထိဟိုတားဆီးနိုင်တဲ့ဟာမျိုးလုပ်ပါ CS ဆိုအားလုံးရဲ့လှုပ်ဆောင်မှုကိုကန့်တတ်တဲ့ဥပဒေမျိုးဖြစ်အောင်ပြန်လည်တုံ့ဆက်စေချင်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့သူတို့ပြောထားတဲ့အမျိုးသမီးရေးပဲလှုပ်လှုပ်တိုင်းရင်းသားရေးပဲလှုပ်လှုပ်ဘာရေးပဲလှုပ်လှုပ်လူတို့ကိုခြေခံပါတယ်လူတို့ကိုခြေခံတဲ့အတွက်လူတို့ရဲ့အတန်ကိုဖော်ထုတ်နိုင်တဲ့စပီကာများဖြစ်တဲ့ CSO များလူတို့ရဲ့နဲ့အစိုးရခြားမှာလမ်းကုနိုင်တဲ့တံတားများဖြစ်တဲ့ CSO များကိုကျွန်တော်တို့အမြဲတမ်းလက်ကမ်းကြိုဆိုပြီးတော့လှုပ်ဆောင်ပေးပါ CSO လို့ပြောလိုက်တာနဲ့ရန်သူလို့မြင်တော့အမြင်ငါတို့အနည်းပေးမဲ့လူမျိုးလိုမြင်တဲ့အမြင်မျိုးတွေကိုဖျောက်ဖို့အတွက်ကျွန်တော်တို့နောက်ထပ်9နှစ်မှာဆက်လက်ပြီးတော့မျှော်လင့်နေပါတယ်ဖြစ်လာဖို့လည်းကျွန်တော်တို့ဆက်လက်ပြီးကြိုးစားသွားမှာပါ။ဒါမှသာ CS ကိုစစ်မှာဖြစ်ပါလေဗျ
။ဟုတ်ကဲ့ပါခင်ဗျာ။ပြည်ပြဆုံဆုံပါဝင်ဆွေးနွေးပြီးတဲ့ဦးအောင်မျိုးမင်းတို့မြတ်တဲ့တစ္ဆာနှူးလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကျွန်တော်တို့ကလည်း
တင်ပါတယ်
။ညီမချင်းမြတ်မှာလူခွင့်ရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်တဲ့တစ္ဆာကိုဆွေးနွေးသွားကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့်ဗီယိုအစီအစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထိုးလည်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းရိုက်လိုင်းအစည်းအဝေးနေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကဘာတလွားခီးသွွားအစည်းအဝေးကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။အခုတစ်ခါကဘာတလွားခီးသွွားအစည်းအဝေးကတော့နိုင်ငံတချို့စီသွားပြီးတော့ Christmas Meal အလှထွန်းပြင်ဆင်ထားတာတွေကိုတွေ့ကြည့်ရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Los Angeles ကနေပြင်သစ်နိုင်ငံပါရီမြို့တော်အထိလှပဆန်းပြတဲ့မိအလှတွေကိုကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ Hollywood ရုပ်ရှင်ကားတွေထဲမှာမကြာခဏပါလိရှိတဲ့အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်း Beverly Hills မြို့က Rodeo Drive မှာဇိမ်ခံပစ္စည်းတွေရောင်းတဲ့ဈေးဆိုင်တွေအများအပြားရှိပါတယ်။အဲ့ဒီနေရာမှာနှစ်စဉ် Christmas ပွဲတော်ကာလရောက်ပြီးဆိုရနဲ့ရှက်ချီရလောက်အောင်ကိုလှတဲ့မိအလှပြင်ဆင်မှုတွေကိုမြင်တွေ့ရတာပါတယ်။ဒီနှစ်2020မှာတော့ Fashions of Holiday Glamour ဆိုတဲ့ကောင်းစင်နဲ့အထူးပြသမှုတွေကိုလုပ်ထားပါတယ်။လူအရွယ်ကိုဟန်ပြအယုတ်ကြီးတွေကို Christmas သစ်ပင်တွေအလှဆင်တယ်လို့အလှပြင်ဆင်ထားတာပါ။ Christmas သစ်ပင်တွေပေါ်မှာအလှဆင်ချိတ်ဆွဲကြလိရှိတဲ့ပစ္စည်းတွေကိုသုံးပြီးတော့အယုတ်တွေပေါ်မှာသိတ်ကိုလှပါတဲ့ပွဲတက်အင်ဂျီတွေကိုဖန်တီးပြင်ဆင်ထားတာဖြစ်ပါတယ်။မီးအလှထွန်းထားတဲ့မီးရောင်တွေကြားမှာကြောကြောမော့မော့ဝတ်စားထားကြတဲ့အယုတ်တွေရဲ့ဟန်ပန်းအနေအထားက fashion model တွေကိုဟန်ပြနေတယ်လို့ဖြစ်နေပါတယ်။ Christmas မှာအလှပြင်ဆင်ကြလိရှိတဲ့အနီရောင်အစင်းရောင်ရွှေရောင်ငွေရောင်တွေသုံးပြီးတော့ပွဲတဲ့ကားဝင်းတွေကိုဖန်တီးထားတာပါ။ Paris, Milan, New York မြို့တွေမှာကျင်းပလိရှိတဲ့ fashion ပြပွဲမျိုး Rodeo Drive မှာလဲ fashion ပွဲလုပ်တယ်ဆိုတာမျိုးလှပတဲ့အယုတ်ကြီး၁၀ရုံနဲ့ပြသထားတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ COVID ကယောဂကြီးဖြစ်နေချိန်မှာလူတွေစိတ်ပျော်ရွှင်ကြစေအောင်ရောဈေးဆိုင်တွေစီကိုလာကြအောင်မှာအခုလိုမျိုးထူးခြားလှပတဲ့အပြင်အဆင်တွေနဲ့ဆွဲဆောင်ထားတာဖြစ်ပါတယ်။ COVID ကြောင့်စိတ်ညစ်ညူပင်ပန်းနေကြသူတွေ Beverly Hills မြို့က Rodeo Drive ဈေးဆိုင်ကြီးတွေစီကိုရောက်ချိန်ခဏစိတ်ချညူပျော်ရွှင်သွားစေအောင်လို့အလှဆင်ထားတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကနေမိုင်ထောင်ချီဝေးတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလဲခရစ်စမတ်မီးအလှတွေကိုရှောင်ဇေလီဇေလမ်းမကြီးတလျှောက်နှစ်ဆင်ထွန်းနေကြအတိုင်းထွန်းညှိထားပါတယ်။ကဘာကျော်လမ်းမကြီးဘော်ကစိန်ခန့်ပစ္စည်းအယောင်ဆိုင်ကြီးတွေရဲ့ဆိုင်နီယံတချို့မှာလဲစလိုက်မီးရောင်တွေကိုထိုးပြီးတော့မီးအလှတွေပြသနေပါတယ်။ခရစ်စမတ်ပွဲတော်အချိန်ကာလဆိုရင်ပါရီမြို့ရဲကကုန်းတိုက်ကြီးတွေရဲ့အလှပြမှန်ပတင်းပေါက်တွေမှာထူးခြားတဲ့ရုပ်ပုံတွေနဲ့ဇလန်းစင်အလှပြကြတာကလည်းအစင်လာတစ်ခုလို့ဖြစ်ပါတဲ့တနေ့နဲ့တနေ့မတူတဲ့အပြင်အဆင်တွေကိုမြို့ကန်တွေကလည်းတကူးတကကိုလာပြီးတော့ကြီးကြလေးရှိပါတဲ့ဒီနှစ်ကကိုဗစ်ကရောဂါကြီးဖြစ်နေပေမဲ့လည်းခရစ်စမတ်အစင်အလှကိုထိန်းတဲ့အနေနဲ့ပြင်သစ်မြို့တွေကဖားတော်ကုန်းတိုက်ကြီးမှာဒီနှစ်လည်းပြင်ဆင်ထားပါတယ်လို့အလှပြင်ဆင်မှုပိုင်းဆိုင်ရာတာဝန်ခံကပြောပါတယ်
Les vitrines de Noël, c'est un rendez-vous, donc c'est une tradition.
Paris Miro Jima, Christmas Puero, Senore, Taiman, Gondajiri, Alapia, Brembo Jirima, Akulu, Pinsenjare, Senlaga, Ho Nebom Yazwa Grega, Shigaraba. Tilu Pinsenam Yuga, Gondajiri, Teku, Yibadlu, Paris Miro Jidole, Teku, Yijibare. Akulu Kakere, Chini, Kalama, Senlago, Satin Tabuga, Buroma, Yijibare. Kanali Pipi, Lurigo, Sepio Shimu, Pinambuga, Yijibare.
ပါရီမြူရဲကဟိုစမန်လမ်းမကြီးပေါ်မှာရှိတဲ့ဖားတော်ကုန်းတိုင်းကြီးရဲ့ပတင်းပေါက်တွေမှာဖက်ရှင်ကြကြဝတ်ထားတဲ့အယုတ်လေးတွေကဂီတစီးချက်အလိုက်ပုံစံမျိုးစုံလှုပ်ရှားကခုန်နေကြပါတယ်။ Elf ဆောင်တန်းတွေပေါ်မှာနှင်းလျှောစီးနေကြတဲ့လိုမျိုးစိန်ခန့်အပန်းဖြေတင်မောကြီးနဲ့အပန်းဖြေသွားနေကြတဲ့လိုမျိုးအယုတ်တွေကိုပြင်ဆင်ပြသထားပါတယ်။အခုလိုမျိုးပြင်ဆင်ပြသမှုမျိုးအရင်အခြေအနေမျိုးဆိုရင်တော့လာကျိတ်သူတွေကြိတ်ကြိတ်တိုးနေပေမဲ့အခုတော့အနည်းငယ်သာရှိပါတယ်။
Oui, c'est très très beau. Enfin, ces vitrines, c'est toujours magique et là, du coup, ça
arrive. Bien là, t'es go là, bare. À coup le poids à toi à tout bien ces murs et tout à rien. Ji nu sai phi ya de lo, nui dui de khan sa mu myo le ya bare.
Pien tin nai ngan ye a she bae ain ni chin Germany nai ngan ma le Christmas a hla sin mi re, Christmas zei pwae ro re ne, pwae ro a ngwe a tat dui go khan sa ni ja ya ba bi. Ba le myo ro ga zei sai dan dui shi de, a thin ga ya Kufa Sandam Lama ji de chao ma, a sin a la dai Christmas mi yang re ne lin chain ni ba de.Christmas Thinkita Nutcracker အယုတ်ကြီးကဈေးဝယ်လာသူတွေကိုကြိုဆိုနေပါတယ်။ COVID ကရောဂါဖြစ်နေချိန်မှတခြားနှစ်တွေလိုမျိုး Christmas ဈေးပွဲတော်ကိုမဆင်နှွှဲနိုင်ကြပါပဲ။ကန့်သက်ချက်တွေကြားမှာ Christmas ရဲ့အနှစ်သာရကိုဘာလင်မြို့သူမြို့သားတွေခံစားနေကြပါတယ်။
ich komme aus Frankreich und deswegen sind für mich die Weihnachtskalender
Christmas Puero ကိုကျမတို့အတက်နိုင်ဆုံးအကောင်းမြင်စိတ်နဲ့ဖြတ်သန်းနေကြပါတယ်။တငယ်ချင်းမိတ်ဆွေတွေနဲ့ကောင်းမြင်ကြီးအောင်လမ်းလျှောက်ပြီးမီးအလှတွေရှောက်ကြည့်တာChristmas လက်ဆောင်အယောင်ဆိုင်နေသွားတာလုတ်ဖြစ်မှာပ
ါ COVID ဒုတိယ line ကိုရင်ဆိုင်ဖြတ်သန်းနေရတဲ့ Spain နိုင်ငံ Madrid မြို့တော်မှာဆိုတဲ့ Christmas ပွဲတော်အပျော်ရွှေလွှမ်းခြုံသွားစေအောင်လို့မိအလှအပြင်ဆင်တွေထွန်းညှိပြသထားပါတယ်ကာယောဂါကြောင့်လူတွေစိတ်ပင်ပန်းနေကြချိန်မှာအခုလိုမိအလင်းရောင်တွေကစိတ်ပျော်အောင်လို့အထောက်အကူဖြစ်စေတယ်လို့ Madrid မြို့သူမြို့သားတွေကပြောကြပါတယ
် Yo creo que es necesario en el momento en el que estamos viviendo
မျက်စိချင်းမျိုးမှာမိအလင်းရောင်တွေကမရှိမဖြစ်လူကူးလူတယ်လို့ကျွန်တော်ကတော့ထင်ပါတယ်ပြောစရာ Christmas ပွဲတော်ရဲ့တင်ကြတာတစ်ခုဖြစ်တယ်လို့ပွဲတော်အချိန်လူတွေရဲ့စိတ်ပျော်ရွှင်မှုကိုပြသရရောက်တယ်လို့ထင်ပါတယ
်။2020 Christmas ပွဲတော်ကာလမှာ COVID ကရောဂါကြီးကအရေးမဲကြီးတစ်ခုလိုလွှမ်းနေပေမဲ့ကမ္ဘာနိုင်ငံမျိုးတွေမှာအခုလိုအစဉ်အလာတိုင်းထွန်းညှိပြင်ဆင်ထားကြတဲ့မီးအလင်းရောင်တွေကလူတွေရဲ့စိတ်ရွှင်လန်းတက်ကြွစေအောင်လို့အထောက်အကူဖြစ်မယ်လို့ထင်ပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အရှေ့အလယ်ပိုင်းဒေသကို American နိုင်ငံသား၏ဝန်ကြီး Mike Pompeo မကြာသေးခင်ကတွားရောက်ခဲ့တဲ့ခီးစဉ်မှာအကြောင်းအရာနှစ်ရပ်ပေါ်ထွက်ခဲ့ပါတယ်ပထမအကြောင်းအရာကတော့ Bahrain Arab စော်ဘွားများပြည်ထောင်စု UAE နဲ့ Sudan နိုင်ငံတို့လိုပဲဒေသရင်းရနိုင်ငံတွေက Abraham Accord လို့ခေါ်တဲ့သဘောတူစာချုပ်ထဲပူးပေါင်းပါဝင်ပြီးIsrael နဲ့တန်တမန်ဆက်သွယ်မယ်ဆိုတော့ယုံကြည်မှုတွေများပြားလာတာပဲဖြစ်ပါတယ်။ဒုတိယအကြောင်းအရာကတော့ရန်လိုတဲ့အီရန်အစိုးရရဲ့ချိန်ချောက်မှုအန္တရာယ်ရှိနေတယ်ဆိုတာကိုဒေသရင်းနိုင်ငံတွေကတသဘောတည်းအတိအမှတ်ပြုထားတာဖြစ်ပါတယ်။ ဂျေရုဆလင်မြို့မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတညာဟုနဲ့ဘာရိန်နိုင်ငံသားရေးဝန်ကြီးအဗ်ဒူလာတစ်ဘင်ရာရှစ်အယ်ဇယာနီတို့နဲ့အတူမတွေ့ဆုံခင်မှာဝန်ကြီးဖွန်ပီယိုကဒီသဘောတူစာချုပ်တွေအရေးပါတဲ့အကြောင်းရင်းအများအပြားရှိပြီးတကမ္ဘာလုံးအတွက်အရေးကြီးတယ်လို့ပြောပါတယ်ဒီသဘောတူညီချက်တွေဟာကူးသန်းရောင်းဝယ်ရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အခွင့်အလမ်းတွေဖွင့်ပေးနေကြောင်းဒါအပြင်အီရန်လိုအန္တရာယ်ရှိတဲ့နိုင်ငံတွေရဲ့ဩဇာအာဏာဒေသရင်းမှာကျဆင်းနေတယ်ဆိုတာကိုလည်းထောက်ပြနေကြောင်းအီရန်တို့ပို့ပြီးတော့အထီးကျန်နေတယ်လို့ဥတီချက်မပြောင်းမှုဆိုရင်ထာဝရအထီးကျန်သွားမှာဖြစ်ကြောင်းပြောပါတယ်နိုင်ငံကြီးပွားတိုးတက်ရေးနဲ့လုံခြုံရေးအရာလှုပ်သင့်လှုပ်ထိုက်တဲ့အရာဖြစ်တာကြောင့်ဒေသရင်းနိုင်ငံတွေအနေနဲ့တင့်လျော်တဲ့အချိန်အခါကိုရွေးပြီးအေဘရာဟမ်အကော့စာချုပ်မှာပါဝင်ချုပ်ဆိုလာမယ်လို့လဲဝန်ကြီးဖွန်ပီယိုကအဘူဒါဘီမြို့မှာအယ်အာရေဘီယာရုပ်သံနဲ့အင်တာဗျူးမှာပြောပါရယ်အရင်တုန်းကတော့အစ္စရေးနဲ့ပါလက်စတိုင်းတို့ပြဿနာပြေလည်မှငြိမ်းချမ်းရနိုင်မယ်လို့ယုံကြည်ခဲ့ကြကြောင်းဒါကအခြေခံကမှားယွင်းနေပြီးအရှိတရားကိုမမြင်ခဲ့ကြကြောင်းတကယ်အရှိတရားကပင်လယ်ကွေ့နိုင်ငံတွေနဲ့အစ္စရေးနိုင်ငံတို့မှာအီရန်ဆိုတဲ့ဘုံအန္တရာယ်ရှိနေတာဖြစ်ကြောင်းလဲဝန်ကြီးဖွန်ပီယိုကပြောပါရယ်အဘူဒါဘီမြို့မှာပဲ National Review Magazine နဲ့အင်တာဗျူးမှာတော့ဝန်ကြီးဖွန်ပီယိုက Israel Palestine ကိစ္စအရေးကြီးကြောင်းအလေးထားပြောခဲ့ပေမဲ့လည်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတိုးတက်စေရေးမှာပဋိပက္ခတစ်ခုကိုကြိုတင်သတ်မှတ်ချက်လိုထားခဲ့တာနှစ်40ကြာခဲ့ပြီဖြစ်လို့ဒါကိုဆက်ပြီးခွင့်မပြုနိုင်တော့ဘူးလို့ပြောပါရယ် Abraham Accords ကအရှိလေပိုင်းအနာဂတ်အတွက်လမ်းညွှန်ရာအမှတ်အသားတစ်ခုဖြစ်တယ်လို့လည်းဝန်ကြီးဖွန်ပီယိုကတင်စားပြောကြားလိုက်ပါရယ်ဒီသဘောတူညီချက်ရဖို့အမေရိကန်တို့ရဲ့ခေါင်းဆောင်မှုနဲ့ထိတွေ့ဆက်ဆံမှုတွေလိုအပ်ခဲ့ပြီးဒီလိုဖြစ်အောင်လုပ်နိုင်တဲ့အခါမှာတော့အမေရိကန်နိုင်ငံဟာအရှိအလေပိုင်းအပါအဝင်တကမ္ဘာလုံးအတွက်အင်အားစုဖြစ်ကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါရယ်တခြားနိုင်ငံတွေလည်းကျွန်တော်တို့နဲ့အတူပူးပေါင်းပြီးနိုင်ငံကြီးပွားရေးအတွက်အစ္စရေးနိုင်ငံကိုမိဖက်အဖြစ်ရွေးချယ်တာမျိုးလိုမှန်ကန်တဲ့ရွေးချယ်မှုတွေလုပ်လာလိမ့်မယ်လို့လဲဝန်ကြီးပွန်ပီယိုကပြောပါရယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
VOA မြန်မာပိုင်းဗုဒ္ဓဘုနေ့နေနေခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီအမေရိကန်ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Pfizer နဲ့ GermanBioNTech ကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုအမေရိကန်မှာအရေးပေါ်အသုံးပြုရရေးခွင့်ပြုချက်ရဖို့ပုံမနှီးဆက်လာနေပြီဖြစ်ပါတယ်ဒီကာကွယ်ဆေးဟာကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရမှာအခိုင်အမာအကာအကွယ်ပေးတာတွေ့ရတယ်လို့ FDA American အစားစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာနကအင်္ဂါနေ့ကသူတို့ရဲ့စစ်ဆေးတွေးရှိမှုအချက်အလက်အသေးစိတ်ကိုထုတ်ပြန်ခဲ့ပါတယ်။လာမယ့်ကြာသပတေးနေ့မှာတော့လွတ်လပ်ပြီးကျွမ်းကျင်သူတွေပါဝင်တဲ့ FDA အကြံပေးကော်မတီကနေကာကွယ်ဆေးကိုအသုံးပြုဖို့ထောက်ခံမလားမထောက်ခံဘူးလားဆိုတာမဲပေးဆုံးဖြတ်တော်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကို FDA ဘက်ကမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့စည်းမျဉ်းမရှိပေမဲ့အခုလိုကော်မတီရဲ့အကြံပြုချက်ကိုများသောအားဖြင့်လက်ခံလိရှိပါတယ်။မြန်မာနိုင်ငံမှာမနေ့ည8နာရီအချိန်ထုတ်ပြန်ချက်အရCOVID-19 လူနာအသစ် 1308 ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်သူပေါင်း 3,000 ကျော်ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးရတဲ့အခါအမြန်ဆုံးစပြီးသုံးဖို့စီစဉ်နေပြီဖြစ်ပေမဲ့ကာကွယ်ဆေးအကျိုးသက်ရောက်မှုအပြည့်အဝရှိဖို့ပြည်သူလူထုအနေနဲ့လည်းသတိထားဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထည့်သွင်းသတ်မှတ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီဇင်ဘာလ9ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဘာသာရေးလွတ်လပ်မှုကိုပုံစံသွင်းပြီးဆိုးဆိုးရွားရွားဆက်လက်ချိုးဖောက်နေတဲ့နိုင်ငံတွေကိုအရေးယူတဲ့1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရအခုလိုထည့်သွင်းလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဝေးလံတဲ့ဘာဆန်ချာကျွန်းကိုအတင်းအဓမ္မရွှေ့ပြောင်းနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရပ်ဆိုင်းဖို့နဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုပြန်လည်ဖွင့်ပေးဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်စီကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ်အီလီယတ်အန်ဂယ်နဲ့အထက်လွှတ်တော်အမတ်အက်ဒဝတ်မာကီရိုကဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့အစာပေးပို့ပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုလည်းပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံး COVID-19 ကပ်ရောဂါကြီးကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.